Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American အသံရဲ့2023ခုနှစ်အောက်တိုဘာလ4ရက်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လည်နေပါပြီ။လိုင်းဒိုမီတာ3251အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီကူကတော့ကျွန်တော်ဝင်းမင်ပါ
မြန်မာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့တရုတ်နိုင်ငံကဓာတ်ရုပ်ဗေဒကုမ္ပဏီ12ခုကိုကမ္ဘာတစ်လွှာမိုးရစ်စေတဲ့စီးတွေဖြန့်ဖြူးမှုနဲ့အမေရိကန်တရားရေးဌာနကတရားစွဲဆိုလိုက်ပါတယ်မြန်မာစစ်တပ်ကိုလက်နက်မရောဘူးလို့အင်ဒိုနီးရှားကညှင်းဆိုလိုက်ပါတယ်မြန်မာကမ္ဘာမှာအင်တာနက်လွတ်လပ်ခွင့်ဒုတိယအဆိုးဆုံးနိုင်ငံဖြစ်နေပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်
ဟုတ်ကဲ့ပါမခင်လေးရေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်ဘန်ကောက်ဂုံတိုက်ပြစ်ခတ်မှုမှာသေဆုံးခဲ့တဲ့မြန်မာလူသားအတွက်မြန်မာတိုင်ယုံဘက်ကလှုပ်ပေးနေတာကိုလက်ထောက်သံအမတ်က
သူတို့နာယေကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးနေပါတယ်သူအမေလိုက်တာနိုင်ပြီးတော့သူသားကိုတိုင်ယုံကအခုမြန်မာဆောင်နေပေးနေတာလေတော်တော်ဆယ်တော့ကျွန်တော်တို့ဖောက်ရစ်ဖြစ်ပါတယ
်နောက်တရုတ်မြန်မာနယ်စပ်မူဆယ်စစ်ဘေးရှောင်တွေရဲ့နောက်ဆုံးအခြေအနေကရောဘယ်လိုရှိနေပါလဲနောက်ရှန်ကရဒေသကစစ်ရှောင်တွေကတော့တုတ်ကွေးတံခံနေရပါတယ်အခုလိုသတင်းလွှာတွေအပြီးမှာတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတာနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းနောက်လူလူနဲ့ကျမ်းမာရေးနောက်အားကစားကဏ္ဍစတာတွေကိုစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လီနဲ့ကျွန်တော်ပဲကြောပြပေးပါမယ်ခင်ဗျာ
ရုရှားပိုင်နယ်တွင်ယူကရိန်းရဲ့ညဘက်တိုက်ခိုက်မှုကြိုးပမ်းမှုတွေမှာဒရုန်း30ခုကိုကြားပြတ်ပစ်ချနိုင်ခဲ့တယ်လို့ရုရှားကဒီကနေ့ပဲပြောလိုက်ပါတယ်။ယူကရိန်းနိုင်ငံနဲ့နယ်စပ်ချင်းကပ်နေတဲ့ Belgrade, Biranks, Kax ဒေသတွေကပစ်ချနိုင်ခဲ့တယ်လို့လည်းရုရှားကာကွယ်ရေးဝန်ကြီးဌာနက Telegram လူမှုကွန်ရက်မှာပြောခဲ့တာပါ။ကြေးရွာအများအပြားယူကရိန်းတပ်ဖွဲ့တွေရဲ့စင်ကွဲပောက်ခွဲဖြစ်စီတွေနဲ့တိုက်ခိုက်မှုကြောင့်နေအိမ်တွေပျက်စီးခဲ့တယ်လို့လည်း Brian's ဒေတာအုပ်ချုပ်ရေးမှူး Alexandra Bogomas ကပြောပါရယ်ထိခိုက်ဒေဆုံးမှုတွေတော့မကြားရသေးဘူးလို့လည်းပြောပါရယ်အမြင်ရည်ရင်တွေနဲ့ Crimea ဒေတာကိုထိုးဖောက်ဖို့ကြိုးစားတဲ့ Ukraine တပ်ဖွဲ့တွေကိုလည်းဟန်တားနိုင်ငံကြောင်း Russia စစ်တပ်ကပြောပါရယ် Russia ကြိုတုံမှုကိုရင်ဆိုင်နေရတဲ့ Ukraine အတွက်အကူအညီတွေဆက်ပေးကြဖို့အဓိကအနောက်မဟာမိတ်နိုင်ငံတွေကို American သမ္မတ Joe Biden ကမနေ့တုန်းကပဲတိုက်တွန်းခဲ့ပါသေးတယ်အယူအဆပြင်းထန်လွန်းတဲ့လက်ရာစွန် Republican ကိုယ်စားလှယ်တွေရဲ့စန့်ကျင်မှုတွေကြားမှာအမေရိကန်အစိုးရယာယီအသုံးစိတ်ကိုပြီးခဲ့တဲ့သတင်းပတ်ကုံကလွှတ်တော်မှာအတည်ပြုခဲ့ရမှာယူကရိန်းအတွက်အထောက်ပံ့တွေမပါဝင်မဲ့ဖြစ်ခဲ့ပြီးတဲ့နောက်သမ္မတဘိုင်ဒန်ကအနောက်မဟာမိတ်တွေကိုအခုလိုပဲတိုက်တွန်းလိုက်တာဖြစ်ပါတယ်ရှင်
။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီကိုမနေ့ကဖိရှားပြီးတဲ့နောက်လွှတ်တော်ကြီးရက်ဆိုင်သွားပါပြီ။အစိုးရအသုံးစိတ်အချိန်မီအတည်ပြုပေးနိုင်ရေးကိစ္စပါဝင်အမေရိကန်လွှတ်တော်လုပ်ငန်းဆောင်တာတွေဆက်လက်ဆောင်ရွက်ဖို့ရှေ့မတူတာတဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါအစိုးရလုပ်ငန်းတွေရက်ဆိုင်မသွားအောင်အသုံးစိတ်အတည်ပြုရင်းသတင်းပတ်6ပတ်တောင်မကြံတော့တဲ့အချိန်မှာမနေ့ကအမေရိကန်သမိုင်းမှာပထမဆုံးအကျင့်ဖြစ်အောက်လွှတ်တော်ဥက္ကဋ္ဌကိုမဲခွဲဖယ်ရှားလိုက်ကြတာပါနောက်ထပ်အောက်လွှတ်တော်ဥက္ကဋ္ဌသည့်ရွေးချယ်ရင်းနဲ့လွှတ်တော်အတွင်းလုပ်ငန်းတွေအကန့်အသတ်ကျုံရနေတာကြောင့်အမေရိကန်စစ်တပ်အတွက်ငွေကြေးထောက်ပံ့ဖို့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေနဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုပြန်လည်တုံ့ပြန်ရေးအတွက်ဗန်ဒါရေးအသုံးပြုစရိတ်အတည်ပြုဖို့ကိစ္စတွေမှာနှောင့်နှေးကြံ့ကြာသွားနိုင်ပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေဆက်လက်လက်ပတ်နေအောင်ယာယီအသုံးစရိတ်အတည်ပြုတဲ့ကိစ္စမှာဒီမိုကရက်ပါတီဝင်တွေနဲ့ပူးပေါင်းဆောင်ရွက်ခဲ့တာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီကိုယာရုကဖယ်ရှားဖို့ Republican Party အတွင်းလက်ရာစွန်အမတ်အထူးဖြစ်သူ Matt Gaetz ကလွှတ်တော်မှာအစိုးရတင်သွင်းခဲ့ပြီးအခုလိုဖြစ်လာခဲ့တာပါ။အောက်လွှတ်တော်မှာလက်ရှိအမတ်နေရာအများစုအနိုင်ရထားတဲ့ Republican Party အနေနဲ့အခုသတင်းပတ်ထဲမှာလွှတ်တော်အတွင်းမဲခွဲဆုံးဖြတ်မဲ့အစီအစဉ်တွေလှုပ်ဆောင်မဲ့အလားလာတော့မရှိပါဘူး။အဲ့ဒီစား Republican နဲ့ Democrat လွှတ်တော်အမတ်တွေဟာအမတ်နေရာအနည်းငယ်သွားကကွာခြားမှုရှိတဲ့အောက်လွှတ်တော်ကိုဘယ်သူကဥစ္စာမလဲဆိုတဲ့ကိစ္စကိုဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။
မွေးစေးဖြစ်တုံးဆက်နိုင်တဲ့ Ferdinand C တွေကိုကဘာတလွားဖြန့်ဖြူးနေတဲ့ Congress ကိုနှိမ်ကွန်ရက်ကိုနှိမ်နေတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ် American တရားရေးဌာနကတရုတ်နိုင်ငံကဓာတ်ရုပ်ဗေဒကုမ္ပဏီ12ခုနဲ့ဝန်ထမ်းတွေကိုအရေးယူလိုက်ပါတယ
် But this network includes the cartel's leaders, their drug traffickers, their money launderers, their clandestine lab operators, their security forces, their weapons suppliers, and their chemical suppliers.
ဒီကွန်ရက်မှာဂိုင်းကောင်းဆောင်တွေ၊မူးယစ်မှောင်ခိုသမားတွေ၊ငွေမဲခဝါချသူတွေ၊လျှို့ဝှက်မူးယစ်ဆေးစက်ရုံတွေ၊လုံခြုံရေးတွေ၊လက်နက်ထောက်ပို့သူတွေ၊ဓာတုဗေဒပစ္စည်းတင်သွင်းသူတွေပါဝင်ပါတယ်လို့အမေရိကန်ရှေ့နေချုပ် Merritt Garland ကပြောသွားတာပါ။ကမ္ဘာတလွာဖက်ဒရယ်ဖြန့်ဖြူးမှုအကျိုးဆက်ကြောင့်အမေရိကန်တွေတည်ဆုံးကြရတယ်လို့ဒီအတွက်တရုတ်နိုင်ငံကဓာတုဗေဒပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေမှာတာဝန်ရှိတယ်လို့လည်းပြောပါရယ်။ဖက်ဒရယ်နဲ့မက်သက်ဖက်တမင်းထုတ်လုပ်မှုဘိန်းပါဝင်တဲ့စေးဝါးတွေဖြန့်ဖြူးမှုဥပဒေမဲ့မူရစေဝါထုတ်လုပ်နိုင်တဲ့ဓာတုပစ္စည်းတွေတင်ပို့မှုတွေအတွက်အမေရိကန်တရားရေးဌာနကအရေးယူတရားစွဲလိုက်တဲ့အမှုရှိမှုကိုမနေ့ကပဲဖလော်ရီဒါပြည်နယ်မှာကြေညာခဲ့တာပါ။အမေရိကန်မှာဥပဒေမဲ့မူရစေထုတ်လုပ်မှုနဲ့ဖြန့်ချိမှုအတွက်တာဝန်ရှိတယ်လို့စွပ်စွဲထားတဲ့တရုတ်နိုင်ငံအခြေစိုက်ကွန်ရက်တွေအပါအဝင်အမေရိကန်နဲ့ကနေဒါနိုင်ငံတို့ကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်း28ခုကိုပိတ်ဆို့တန်ခတ်အရေးယူလိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကလည်းအင်္ဂါနေ့မှာပဲကြေညာထားပါတယ်ရှင်။
ဓာတုဗေဒဆိုင်ရာနိုဘယ်ဆုကိုအနုစိတ်ခွဲထုတ်နည်းပညာအတွက်အမေရိကန်ကပညာရှင်3ဦးတွဲဆုရသွားပါပြီ2023ခုနှစ်အတွက်ဓာတုဗေဒဆိုင်ရာဒီနိုဘယ်ဆုကိုသိပ္ပံပညာရှင် Morgan Bawandi Louis Brass နဲ့ Alexey Akimov တို့3ဦးတွဲရရှိသွားကြောင်းနိုဘယ်ဆုရွေးချယ်ရေးကော်မတီတော်ဝင်ဆွေးနွေးသိပ္ပံအကယ်ဒမီကဒီနေ့ပဲကြေညာလိုက်တာပါသူတို့ဟာ Discovery and Synthesis of Quantum Dots ကိုခေါ်တဲ့quantum dots လို့ခေါ်လို့ရနိုင်လောက်တဲ့အင်မတန်သေးငယ်တဲ့အဆင့်အထိခွဲထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်သူတို့ရဲ့ဒီရှာဖွေတွေ့ရှိမှုကအခု nano technology လို့ခေါ်ကြတဲ့အင်မတန်အနုစိတ်အရေးပါတဲ့နည်းပညာတစ်ခုလည်းပေါ်ထွက်လာတာလည်းဖြစ်ပါတယ
် The Royal Swedish Academy of Sciences has decided to award the 2023 Nobel Prize in Chemistry
ဒီ nano particles နဲ့ quantum dots တွေဟာ LED မီးတွေထုတ်လုပ်တဲ့နေရာမှာမရှိမဖြစ်အသုံးဝင်တဲ့နည်းပညာတစ်ခုဖြစ်တယ်လို့ခန္ဓာကိုယ်အတွင်းအလုံးကျိတ်တွေရှိတဲ့နေရာကိုအမှတ်အသားပြဖို့နဲ့ကင်ဆာကျိတ်ရှိတဲ့နေရာတဝိုက်တ िश ူးတွေကိုဖယ်ထုတ်ဖို့နေရာမှတ်တာမှာအသုံးပြုတာပါဆူရရှိသူတွေဟာ American dollar 1သန်းနီးပါးရှိတဲ့ Sweden crown ငွေ17သန်းကိုရရှိမှာဖြစ်ပါတယ်Monkey Bawandi ဟာပြင်သစ်မှာမွေးခဲ့ပြီးအခု MIT တက္ကသိုလ်မှာပါမကဖြစ်နေက Louis Brass ကတော့ America မှာမွေးပြီး Columbia တက္ကသိုလ်မှာပါမကလုပ်နေချင်း Alexey Akimov ကတော့ Soviet နိုင်ငံ Hong Kong ကမွေးခဲ့ပြီး New York မြို့နည်းပညာကုမ္ပဏီကအရာရှိချုပ်ဖြစ်ခဲ့ပါတယ်ခင်ဗျာ
ဒီ American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိအိုင်ဒိုမီတာ32 kHz 9383ညာနဲ့9383ညာအိုင်ဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်ဗုဒ္ဓညာ VOE ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာစစ်တပ်ကိုအင်ဒိုနီးရှားကလက်ရှိမှာလက်နက်ရောင်းချပေးပို့ခြင်းမရှိဘူးလို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနက VOA ကိုဒီကနေ့ပဲအတည်ပြုပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံတော်ပိုင်လက်နက်ထုတ်လုပ်ရေးကုမ္ပဏီတွေကမြန်မာစစ်တပ်ကိုလက်နက်ရောင်းချတယ်ဆိုတဲ့လူအခွင့်အရေးအဖွဲ့တွေရဲ့စွပ်စွဲချက်နဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံသားရေးဌာနက VOA အင်ဒိုနီးရှားဌာနကဆက်သွယ်မေးမြန်းရမှာအခုလိုကြေညာချက်ထုတ်ပြန်ပြီးတုံ့ပြန်ခဲ့တာပါ။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကချမှတ်ခဲ့တဲ့ကုလသမဂ္ဂထွေထွေညီလာခံဆုံးဖြတ်ချက်အမှတ်85မြင်းဆောင်289အရာမြန်မာနိုင်ငံကိုလက်နက်တွေထောက်ပံ့မှုတားမြစ်ထားပြီးနောက်ပိုင်းမှာမြန်မာနိုင်ငံကိုမြေသည့်ကာကွယ်ရေးလက်နက်ပစ္စည်းမှတင်ပို့ခြင်းမရှိခဲ့ဘူးလို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။လူအခွင့်အရေးအဖွဲ့တွေကတော့ဒီဆွဆွဲချက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အင်ဒိုနီးရှားနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ကိုတနင်္လာနေ့ကတောင်းဆိုထားပါတယ်။တိုင်ကြားတဲ့အထက်မှာပါဝင်ကြတဲ့အဖွဲ့တွေကတော့ချင်းလူအခွင့်အရေးအဖွဲ့မြန်မာ Accountability Project နဲ့အရင်အင်ဒိုနီးရှားအစိုးရရှိနေချုပ်လူအခွင့်အရေးစော်အော်စီယုံသူမာဇူဂီဒါရက်စ်မန်တို့ပါဝင်ကြပါတယ်။သူတို့တန်တရားရှိတဲ့အင်ဒိုနီးရှားနိုင်ငံတော်ပိုင်ကုမ္ပဏီ3ခုကတော့လက်နက်တွေထုတ်လုပ်တဲ့ PT Bandar, Timor ထုတ်လုပ်တဲ့ PTPL နဲ့ Akata ဝေဟင်ကုမ္ပဏီ PT Dagintara တို့ဖြစ်ပါတယ်။ဒီကုမ္ပဏီတွေကမြန်မာစစ်ကောင်စီတွေကဝင်ကြီးတယောက်ရဲ့သားပိုင်တဲ့ True Knot ကုမ္ပဏီကိုရောင်းချပေးခဲ့တာဖြစ်တယ်လို့တိုင်ကြားစာထဲမှာဖော်ပြထားပါတယ်ရှင်။
ကမ္ဘာတဝန်းမြန်မာဟာအင်တာနက်လွတ်လပ်ခွင့်ဒုတိယအဆိုးဆုံးဖြစ်တယ်လို့ American ရှိ Freedom House အဖွဲ့ကြီးကပြောလိုက်ပါတယ်။ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်ပေါ်ဖိနှိပ်မှုတွေမှာမြန်မာနိုင်ငံကဒီနှစ်မှာဒုတိယအဆိုးဆုံးအဆင့်မှာရှိနေတယ်လို့ American အခြေစိုက် Freedom House ရဲ့ Internet လွတ်လပ်ခွင့်အစိုးရကဖော်ပြလိုက်တာပါ။ 2021ခုနှစ်မှာအယသာဆူရကိုဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့စစ်တပ်ဟာအကြမ်းမဖက်တဲ့အာဏာပိဆိုင်ရေးလှုပ်ရှားမှုတွေနိုင်ငံရေးရာဆန့်ကျင်မှုတွေလက်နက်ကင်ပုံကံမှုတွေနဲ့ရင်ဆိုင်နေရပြီးအင်တာနက်လွတ်လပ်ခွင့်တွေကိုဆက်လက်ဖိနှိပ်နေတယ်လို့လည်းဒီ Freedom on the Net အစီရင်ခံစာမှာဖော်ပြခဲ့တာပါ။ပြည်တွင်းမှာအင်တာနက်ဆက်သွယ်မှုတွေကိုဖျက်ချောက်တာ၊သုံးစွဲမှုစည်းတွေကိုတိုးမြင့်တာ၊အွန်လိုင်းကနေထိတိုက်ခိုက်တာ၊မတရားဖမ်းဆီးရေးယူတာတွေရှိခဲ့တယ်လို့လည်းဖော်ပြထားပါတယ်။စီအန်အပိုင်းတွေဟာအင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကိုဓာတ်ရိုက်ဖြစ်စေ၊သွယ်ဝိုက်ဖြစ်စေထိန်းချုပ်ထားပြီးတင်းကျပ်တဲ့စီမင်းစည်းကမ်းတွေကိုကျင့်သုံးလာနေကလွတ်လပ်တဲ့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေမြန်မာနိုင်ငံမှာမကြံတော့ဘူးတော့လဲထောက်ပြထားပါတယ်ခင်ဗျာ
။တရုတ်နိုင်ငံမှာကျင်းပနေတဲ့အာရှအားကစားပွဲတွေမှာပထမဆုံးအကြိမ်ဖြစ်မြန်မာနိုင်ငံအတွက်ရွှေတိစိတ်ကိုအမျိုးသားပိုက်ကျော်ခြင်းကရရှိသွားပါတယ်။အင်ဒိုနီးရှားနယ်သုံးမွေးကစားရမယ့်အစီအစဉ်မှာ21မှတ်23မှတ်24မှတ်22မှတ်နဲ့မြန်မာအသင်းကနှစ်ပွဲပြည့်အနိုင်ရလိုက်တာပါခက်ခဲတဲ့ပွဲစဉ်တွေနဲ့ကြုံခဲ့ရပေမဲ့အသင်းသားတွေနဲ့နီးပြတွေရဲ့စူးစိမှုနဲ့အောင်မြင်မှုကရခဲ့တာလို့လေပွဲစဉ်ပြီးမှမြန်မာအသင်းဝင်တန့်စင်ထွန်းကပြောခဲ့တာကို AP သတင်းကကိုးကားဖော်ပြခဲ့ပါတယ်အစောပိုင်းပွဲစဉ်မှာအင်ဒိုနီးရှားကိုမြန်မာအသင်းရှုံးခဲ့ပြီးပေမဲ့ဒီချိန်မှာအနိုင်ရပြီးဘိုးဆွဲခဲ့တာလည်းဖြစ်ပါတယ်အင်ဒိုနီးရှားအသင်းရဲ့ကစားပုံကိုလေ့လာထားပြီးအောင်မွေးရအောင်ကစားနိုင်ခဲ့တာလို့လေနီးပြဦးအောင်ချူမြင့်ကပြောပါတယ်အမျိုးသမီးပိုက်ကျော်ချင်းပွဲစဉ်မှာတော့ VNN ကအင်ဒိုနီးရှားကိုအနိုင်ရပြီးရွှေတစိမ့်ရရှိသွားပါတယ်သုံးပွဲကစားရမှာပထမပွဲမှာအင်ဒိုနီးရှားအနိုင်ရခဲ့ပေမဲ့ကျန်နှစ်ပွဲမှာ VNN အသင်းကဇက်တိုက်အနိုင်ရပြီးရွှေတစိမ့်ရခဲ့တာပါတရုတ်နိုင်ငံဟန်ကျုံးမှာကျင်းပနေတဲ့အားကစားပွဲတော်တွေမှာမြန်မာနိုင်ငံအတွက်ကတော့ဒါဟာပထမဆုံးရွှေတစိမ့်ရခဲ့တာဖြစ်ပါတယ်အင်ရှင်တရုတ်နိုင်ငံကတော့ရွှေတစိမ့်စုအများဆုံးနဲ့ဦးဆောင်နေတာပဲဖြစ်ပါတယ်ရှင်
ဘန်ကောက်ကုန်တိုက်ပစ်ခတ်မှုမှာတရုတ်လူမျိုးသေဆုံးသွားတဲ့ပေါ်ထိုင်းဝန်ကြီးချုပ်ကတောင်းပန်လိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအင်ကာနေကပစ်ခတ်မှုတွင်တရုတ်ခီးသွားသူသေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့တရုတ်သံတမန်ကြီးကိုတောင်းပန်ခဲ့ကြောင်းထိုင်းဝန်ကြီးချုပ်ဆတ်သာထဝီစင်ကဒီနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်တာပါ။
After all the fact have been found, I called the Chinese ambassador.And apologize to him about that fortunate incident. And I have reassured him that.
ဒီဖြစ်ခဲ့မှုနဲ့ပတ်သက်လို့အချက်အလက်အလုံးသိရပြီးနောက်တရုတ်သံတမန်ကြီးကိုဖုန်းခေါ်ပြီးကျွန်တော်တောင်းပန်ခဲ့ပါတယ်။ထိုင်းစုအနေနဲ့တက်နေတဲ့များအဖက်ဘက်ကနေဆောင်ရွက်နေတဲ့ဆိုတာကိုအသေးချာသူ့ကိုပြောပြခဲ့ပါတယ်လို့ထိုင်းဝန်ကြီးချုပ်ကပြောသွားတာပါ။ဒါအပြင်ဒီဖြစ်ခဲ့မှုဟာတရုတ်စိုးရနဲ့တရုတ်ခီးသွားတွေရဲ့ယုံကြည်မှုကိုထိခိုက်စေမှာတော့မဟုတ်ဘူးလို့တရုတ်သံတမန်ကြီးကသူ့ကိုပြောခဲ့တယ်လို့လည်းထိုင်းဝန်ကြီးချုပ်ထဝီစင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မနေ့မွန်လယ်ပိုင်းကဘန်ကောက်မြို့မှာ CM Paragon ကုန်တိုက်တစ်ခုအတွင်းထိုင်းဆယ်ကျော်သက်လူငယ်တူသနတ်နဲ့ပစ်ခတ်မှုကြောင့်တရုတ်ခီးသွားတူနဲ့မြန်မာမျိုးသမီးတူသေဆုံးခဲ့ရပါတယ်။ပစ်ခတ်မှုဖြစ်တဲ့နေရာမှာလူငယ်သနတ်သမားကိုယ်တိုင်လက်လက်ချအဖမ်းခံခဲ့ပါတယ်ခင်ဗျာ
။
မင်္ဂလာညချမ်းပါတော်ရရှင်ပါခင်ဗျာ VOA American တန်ရဲ့အောက်တိုဘာ၄ရက်ဗိုလ်ရုညသတင်းတွေကိုမက်ခင်လင်းနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားကြအကောင်ဆုံးသတင်းပေးပို့ချက်တွေကိုစတိုက်ပြောပြပေးပါမယ်ပထမဆုံးကတော့ဘန်ကောက်ကုန်တိုက်ပစ်ခတ်မှုမှာတည်ဆုံးခဲ့ရတဲ့မြန်မာလူသားကိစ္စပါထိုင်းနိုင်ငံ CN Paragon ကုန်တိုက်တွင်မနေ့အောက်တိုဘာ3ရက်နေ့ညနေပိုင်းကတနသမား2ရက်ပစ်ခတ်မှုကြောင့်တည်ဆုံးခဲ့ရသူအမျိုးသမီးနှစ်ဦးထဲမှာအခုဟာမြန်မာနိုင်ငံသားရွှေပြောင်းအလို့သမားတူဖြစ်နေပါတယ်။အခုလိုပြစ်ခတ်မှုတွေသေဆုံးခဲ့ရသူတွေမြန်မာသံယုံပါဝင်တာဝန်ရှိသူတွေဘာလို့လှုပ်ဆောင်ပေးနေပါလဲ။ VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
။ဘန်ကောက်မြို့လယ်က CN Paragon ကုန်တိုက်ထဲကိုအသက်14နှစ်အရွယ်ထိုင်းလူငယ်ဝင်ရောက်လာပြီးကုန်တိုက်ထဲကလူတွေကိုပြစ်ခတ်ခဲ့ရမှာတရုတ်နိုင်ငံသားအမျိုးသမီးတဦးနဲ့ကုန်တိုက်ကအယောင်ဝန်ထမ်းတဦးဖြစ်သူမြန်မာအမျိုးသမီးမမိုးမြင့်တည်ဆုံးခဲ့ရတာပါထိုင်းကုန်တိုက်အယောင်ဝန်ထမ်းတဦးဖြစ်သူမြန်မာအမျိုးသမီးရဲ့နာရေးပြင်မျက်နှာကြီးကိစ္စရင်းနဲ့ပတ်သက်လို့ထိုင်းအာဏာပိုင်တွေကဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်ဆိုပြီးဘန်ကောက်မြို့မြန်မာတန်ယုံကလည်းပြောပါတယ်မြန်မာတန်ယုံဘက်ကလည်းသူမရဲ့နာရေးကိစ္စနဲ့ပတ်သက်ပြီးအကူအညီပေးနေတယ်ဆိုပြီးတန်ယုံလက်ထောက်တန်မတ်ဦးတန်ထွေးကသတင်းတောက်တရဲ့အမေကိုအခုလိုဖြေကြားခဲ့ပါတယ်
ကျွန်တော်နာယေကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးနေပါတယ်ဆိုအမေလိုက်ရနိုင်ဘူးလို့ကျိုးသားပြီးဆိုင်ရုံကအခုဆောင်နေပြီးနေပါတယ်တော့တော့တော့ကျွန်တော်တို့ဆောင်ရွက်ဖြစ်ပါတယ
်အခုလိုမျိုးမြန်မာအမျိုးသမီးဝင်နဲ့တည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးကျူးလွန်သူကိုထိုက်သိမ်းနဲ့ပြစ်ဒဏ်ပေးဖို့သူမရဲ့အလို့ရှင်ဖြစ်သူထိုင်းအမျိုးသမီးက တောင်းဆိုခဲ့သလိုသူတို့လုံဆောင်နေတာတွေကိုလည်းထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်ဆင်းရဲနော်ကမဒေဝနော်ကမဒေဖမားธรรมดาကဘူးဘာသာအင်္ဂလိပ်ได้ဘူးဘာသာจีนได้แล้วก็ဘူးဘာသာไทยได้ครับ
သူမတေဆုံးမှုနဲ့ပတ်သက်ပြီးသူမရဲ့မိသားစုဝင်တွေကိုအကြောင်းကြားအသိပေးပြီးသူမရဲ့နင့်နာခြင်းရရှိဖို့ဆက်လက်လုံဆောင်သွားမှာပါသူမဟာတာမန်အမျိုးသမီးတဦးမဟုတ်ပါဘူးတရုတ်အင်္ဂလိပ်စာဘာသာတွေကိုကျွမ်းကျင်စွာပြောဆိုတတ်ပြီးဆက်ဆက်ရေးကောင်းမွန်သူပါကျူးလွန်သူကိုထိုက်တဲ့နဲ့ပြစ်ဒဏ်ပေးဖို့လည်းလိုအပ်ပါတယ်သူမရဲ့နင့်နာမှုတွေအတွက်လှုပ်ဆောင်သွားမှာပါဆိုပြီးပြောသွားခဲ့ပါတယ်အခုလိုမျိုးထိုင်းနိုင်ငံမှာအလုပ်လုပ်ကန်ရင်အသက်ခံရမှုအတွက်ထိုင်းဥပဒေပါအကျိုးခံစားခွင့်တွေကဘာတွေပါလဲထိုင်းမှာရှိတဲ့မြန်မာလူသမားတွေရဲ့အခွင့်အရေးဆိုင်ရာစောင့်ရက်ပေးနေတဲ့Labor Rights Foundation ကပြောရေးဆိုခွင့်ရှိသူဦးအောင်ကျော်ကတော့အခုလိုပြောပါတယ်
။သူဥပဒေကြောင့်ရတော့သူကဟိုဒီမှာသူမအာမခံနေရှိနေလားဒီလိုကတော့အာမခံအနေထားရတော့အဲ့မှာသူကမိခင်နာမည်တင်ထားကြမိခင်ကိုယ်တိုင်အာမခံကြီးတွေထုတ်ယူရမယ်။နောက်ပြီးသူကဒီထိုင်းနိုင်ငံရဲ့ဘုံစုလုံးရေးရန်ပုံငွေနဲ့သူကမိတ္တယူခြင်းတွေရမယ်
။တနက်နဲ့အပြစ်ခတ်ခံရသူတွေကိုကင်းချူလာလောင်ကော Memorial Hospital နဲ့Police General Hospital တွေမှာဆေးဝါးကုသမှုတွေပေးနေတာပါ။သေဆုံးသူတွေရဲ့ဇာပနအတွက်ဘရင်တော်ဝင်နန်းတော်ကနေတာဝန်ယူသွားမယ်လို့လည်းကြေညာထားပါတယ်။ဒီပြစ်ခတ်မှုအတွင်းတရုတ်ခရီးသွားတဦးသေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်တစ်ဆက်တာတာစီစင်ကတရုတ်တမ္မတ်ကြီးကိုတောင်းပန်ခဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပေမဲ့မြန်မာအမျိုးသမီးသေဆုံးခဲ့တာကိုတော့ထည့်သွင်းပြောဆိုသွားတာမရှိပါဘူး။သေဆုံးသူမြန်မာအမျိုးသမီးမတ်မုံမြင့်ဟာတနက်3ချက်ထိမှန်ခဲ့တာပါတစ်ချက်ကသူမရဲ့လေပင်းမှာဖြစ်ပြီးနောက်ကျောမှာတော့2ချက်ထိမှန်ခဲ့တာဖြစ်ပါတယ်သူမကိုချူလာလောင်ကွန်းဆေးရုံမှာပို့ပြီးကုသပေးခဲ့ပေမဲ့ဆေးရုံရောက်ပြီးတာနဲ့အသက်သေဆုံးသွားခဲ့တာဖြစ်ပါတယ်အသက်32နှစ်ရွယ်မမုံးမြင့်ဟာမွန်ပြည်နယ်တထုံမြို့နယ်ဇာတိဖြစ်ပါတယ်သူမရဲ့ကြံရစ်တဲ့ရုပ်အလောင်းကိုတော့သူမရဲ့အမဖြစ်သူကဒီကနေ့မနေ့မှဆေးရုံကိုလာပြီးလက်ခံရယူခဲ့ပါတယ်ရှင်
ဘင်္ဂောက်ကုန်တိုက်ပစ်ခတ်မှုတွေမြန်မာအမျိုးသမီးတွေဆုံးခဲ့ရတာအတွက်ဗားရီလုတ်ပေးနေတာကိုမအေးမှပြောပြပေးခဲ့တာပါအခုတော့တရုတ်မြန်မာနယ်စပ်မူဆယ်စစ်ဘေးရှောင်တွေရဲ့နောက်ဆုံးအခြေအနေပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဆယ်လန့်ရွာအနီးဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်စစ်ရှောင်နေတဲ့ပြည်သူ300ကျော်ဟာတနစ်လာနေကနေရက်ပြန်ကြပြီဖြစ်ပါတယ်နေရက်ပြန်သူတွေဟာမူဆယ်မြို့နယ်တုံခွန်ရွာမှာရောက်ရှိနေသူတွေဖြစ်ပြီးနန့်ခိမ့်မြို့ကိုတင်းရှောင်နေသူ200ကျော်ကတော့နေရက်မပြန်သေးပဲဖြစ်နေတဲ့အခြေအနေကိုစောင့်ကြည့်နေစေဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ကမူဆယ်မြို့ကစစ်ရှောင်တွေရဲ့အခြေအနေကိုကိုစောင်ဝင်လာရင်ပြောပြပေးပါအောင်ခင်ဗျာ
။မူဆယ်မြို့နယ်ဆယ်လန့်ရွာအနီးမှာဇူလိုင်လကစတင်ပြီးစစ်ကောင်စီတပ်နဲ့တရန်နယ်လေတောင်းအောင်တပ်မတော်အကြတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။စက်တင်ဘာလတတိယပတ်အတွင်းမှာတော့၃-၄ရက်ဆက်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နမ်ကတ်ကျေးရွာအုပ်စုရှိရွာ၃ရွာကပြည်သူ900ကျော်ဟာမူဆယ်မြို့နယ်တုံခမ်းရွာနဲ့နမ်ခမ်းမြို့ကိုရှောင်တင်းနေခဲ့ကြရပါတယ်ဒီလ3ရက်နေ့ကတော့တုံခမ်းမြို့မှာစစ်ရှောင်နေသူ300ကျော်ဟာနေထိုင်မှုခက်ခဲတာနဲ့အပြားအနာများတာတွေကြောင့်အကုန်နေရပြန်ကြပြီဖြစ်ကြောင်းစစ်ရှောင်အမျိုးသမီးတဦးက VOA ကိုပြောပါတယ
်အမနေ့ကပဲပြန်ကြရတယ်ဆရာတုံခမ်းမှာတော့အကုန်လုံးနေမကောင်းဖြစ်ကြတော့အကုန်ပြန်ဖြစ်တယ်ဆရာမနေ့ကအရင်က300ကျော်ပေါ်လို့ဆရာတို့ကအမျိုးတစ်ရက်ပေါ်နေဒီနေရာအမျိုးပြန်ပြန်ဖြစ်တော့နောက်ဆုံးနေရာနေရာစုပြန်နေတဲ့အဲ့ဒီနေရာကျော်ကမှမနေတော့အကုန်လုံးပြန်ဖြစ်တယ်။အဲ့လိုမျိုးတော့အင်းမနေရာနဲ့အချင်းဝင်တဲ့အဆင်မပြေစာချင်းထောင်တဲ့အဆင်မပြေဒီနေ့အဆင်မပြေဖို့အဆောင်တော့ဆရာရယ
်ဇူလိုင်လကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဆစ်ဆောင်ရတာ3ချိန်ရှိပြီဖြစ်ကြောင်းလည်းဆက်ပြောပြပါတယ
်။ဆောင်တော့ဆို3ချိန်ရှိပြီဆရာအစာပိုင်းနဲ့အဖေနဲ့အမေဘုန်းတော်အမတော်ပို့တယ်မြေကျမ်းနေတယ်အတံပြန်ပြည့်ရောပြန်ပြန်လာတော့အတံပြန်ဖြည့်တော့ပြန်ပြည့်တယ်အဖေတို့မြေကျမ်းစုမြေခောက်ရှိသွားပြီမတော့ဒီမြေမြေဆက်တော့တုံးခောက်ဆိုတော့ခောက်ဘုန်းတော်ဦးပြီးတော့ကောင်းတဲ့တစ်ခောက်ပြီးတော့ဒီတုံးခုံတစ်ခောက်ဒီပွဲစားပြီးတရေရပဲကြာလာပြီးတော့ပြန်ဖြစ်နေပ
ြလောလောဆယ်မှာတော့မူဆယ်မြို့နယ်ဆင်လန့်ရွာဘက်မှာတိုက်ပွဲတွေငြိမ်သက်နေတာရက်တက်တက်တပတ်ကျော်ရှိလာပြီဖြစ်ပါတယ်ဒါပေမဲ့နေရပြန်သူတွေကတော့စိုးရိမ်စိတ်တွေရှိနေကြဆဲဖြစ်ကြောင်းပြောပါတယ်စက်တင်ဘာ18ရက်နေ့ကတုံခမ်းရွာဘက်ကိုတင်းရှောင်နေကြတဲ့စစ်ရှောင်ပြည်သူ300ကျော်ရှိတာဖြစ်ပါတယ်အဓိကစစ်ရှောင်ကြတဲ့ကျေးရွာတွေကတော့မန်ကန်နမ်ကန်နဲ့မိုင်းဆိုင်ရွာတွေကဖြစ်ပြီးနမ်ခမ်းမြို့ပေါ်မှာစစ်ရှောင်သူ200ကျော်လောက်ရှိနေဆဲဖြစ်ကြောင်းနမ်ခမ်းမြို့ကတူကပြောပါတယ်
နောက်ခါတော့မပြန်သေးဘူးတဲ့မဲ့သုံးလေးရောက်ဆုံးပြီအုံးမူနောက်ခါမှာကကောင်းသမားတရား95ရောက်ရှိတယ်။တောင်းခါမှာတရားကုန်းမှာတော့တရားနဲ့95ရောက်ရှိတယ်။ဟုတ်တယ်များတော်ရှိသေးတယ်။ဒီကောင်းသမားကတော့မန်ကောင်းကများလာတော့နောက်ကတော့ပါစု95စုရောက်လို့ရှိတယ်။ဒီပါစုပေါ့။တရားကုန်းတောင်းခါမှာတော့မဆက်ပြပါက
စစ်ဆောင်ပြည်သူတွေဟာမကြာခဏစစ်ပြေးနေရတဲ့အတွက်မိသားစုစီးပွားရေးလုပ်ငန်းတွေမလုပ်ကင်နိုင်ပဲစားတောက်ရေးအတွက်အခက်အခဲတွေရှိနေပြီးတချို့တွေဟာတရုတ်နိုင်ငံကိုသွားရောက်အလုပ်လုပ်ကင်နေကြရအောင်ပြောပါတယ်စက်တင်ဘာလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောက်စီတပ်နဲ့ TNL အကြားတိုက်ပွဲအကြိမ်40ကျော်ဖြစ်ပွားခဲ့ကြောင်း TNL ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်စစ်ကောက်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
တရုတ်မြန်မာနယ်စပ်မူဆယ်ကစစ်ဘေးရှောင်တွေရဲ့အခက်အခဲကြုံရပုံကိုကိုစော်ဝက်လိုက်ပြပြပေးခဲ့တာပါအခုတော့ရှန်ကယားဒေသကစစ်ရှောင်တွေလည်းတုတ်ကွေးတံခံနေရတာပါရှန်ကယားဒေသကစစ်ပြေးဒုက္ခတဲ့စခန်းတွေမှာယာတိတုတ်ကွေးအပြင်သွေးလွန်တုတ်ကွေးပါဖြစ်ပွားနေပါတယ်ကယားဒေသခေါ်ကရင်ပြည်နယ်ဒီမော့ဆိုးမြို့နယ်အနောက်ဘက်ခြမ်းကစစ်ရှောင်စခန်းအနည်းဆုံး9ခုမှာယာကင်နှုန်း30လောက်ရှိတဲ့သူတွေဖျားနာနေပြီးဖေခုံမြို့နယ်အရှိတ်ဘက်ခြံကစစ်ဆောင်တွေရှိရာနောင်လိုင်ကျေးရွာဘက်မှာလဲထောင်နဲ့ချီအခုလိုဖြစ်နေပေမဲ့ဆေးဝါးမလုံလောက်သလိုအများစုကကျန်းမာရေးကုသမှုမရဘဲဖြစ်နေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမဆုမုံပြောပြပေးပါအောင်ခင်ဗျာ
။ဒေသအခေါ်ကရင်နီကယားပြည်နယ်ဒမောဆိုးမြို့နယ်အနောက်ဘက်ခြံမှာယာယီစစ်ပြေးဒုက္ခတဲ့စခန်းက10ခုမကရှိနေပါတယ်။ယာယီစစ်ဆောင်စခန်းတစ်ခုမှာတော့လူဦးရေက300နဲ့အထက်ရှိနေပါတယ်။အနည်းဆုံးစခန်း9ခုလောက်မှာရာဂိုင်းနှုံး30လောက်ကရာသီတုတ်ကွေးရောဂါတွေခံစားနေရတယ်လို့ဒေါ်တော်ခုကျေးရွာအုပ်စုမှနေထိုင်တဲ့စစ်ဆောင်ပြည်သူတဦးက VOA မြန်မာပိုင်းကိုပြောပြပါတယ
်စစ်ဆောင်တို့များပါရင်လည်းဒီလက်ခံတော်များလည်းဖြစ်ကြတယ်အနောက်ချမ်းမှာရှိတဲ့စစ်ဆောင်စခန်းဒီ10ခုမှာမှ6ခု9ခုလောက်ကိုရာသီတုတ်ကွေးဖြစ်တယ်ပေါ့လေအမှနေတခန့်တချို့ကလည်းဖြစ်တယ်ပေါ့နော်အခုကျွန်တော်တို့ကိုယ်တိုင်လည်းအဲ့လိုဖြစ်နေတာအခု90ကန့်တစ်ခုကို30ကန့်လောက်ကအဲ့ဒီရာသီတုတ်ကွေးကိုကူးဆက်နေရတယ်လေ
တချို့ကျေးရွာတွေမှာတော့ရွာသူရွာသားတွေနဲ့စစ်ဆောင်ပြည်သူတွေအတူရောနှောပြီးတော့နေထိုင်ကြတာဖြစ်တဲ့အတွက်ရွာကန်တွေမှာလည်းကူးဆက်ဖြစ်ပွားနေပါတယ်ပြင်းထန်တဲ့ရာသီတုတ်ကွေးကူးဆက်မှုဒဏ်ကိုကလေးငယ်တွေဆိုးဆိုးဝါးဝါခံနေရပြီးတော့စိုးရိမ်ရတဲ့အနေအထားရှိတယ်လို့လဲဆိုပါတယ်
။ဒီမှာနီးစားတဲ့ဆင်းစစ်ကနေချမ်းမုန်တာနဲ့လဲဆော့ရှော့ရတဲ့မဲ့ဟိုမနိုင်တဲ့အနေအထားမှာရှိတယ်ပေါ့လေ
။ဒေတာတွေမှာကူညီကူတာပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကတော့သွေးလွန်တုတ်ကွေးရောဂါဖြစ်ပွားနေတဲ့သူတွေရှိတယ်လို့ပြောပါတယ်။အဲ့ဒီဒေတာတွေမှာစီရီယန်ကျန်းမာရေးဝန်ထမ်းတွေနဲ့ကိုထူကိုထဖွင့်လင်ထားတဲ့ဆေးပေကန်းတွေမှာပဲဆေးကုသမှုခံယူနေကြတာပါတချို့စစ်ဆောင်စခန်းတွေမှာတော့ဆေးပေကန်းနဲ့အလန်းဝင်နေတာကြောင့်ကျန်းမာရေးစောင့်ရှောက်မှုမရကြဘူးလို့ဒေါ်ရခုကျေးရွာကစစ်ဆောင်ပြည်သူကပြောပြပါတယ
်ဒီဆေးစခန်းနဲ့အလန်းဝင်ရရဲ့တချို့ကတော့လည်းဆေးမရှိတော့ဘူးနော်ဒီဝန်ပန်းကျင်တဲ့ဒီဆေးဆောင်ဝန်တွေကလည်းလာဝေးရများတယ်ပေါ့ကျန်းမာရေးလည်းဆေးဆောင်တွေကလည်းဒီမိုဘိုင်းဒီဇိုင်းနဲ့ဒီလိုက်ဘုတ်ကလည်းဖြစ်တော့ဘူးပါတယ်ဆေးမရှိရဒီမှာလည်းမှန်တာပေါ့မနေ့ကလည်းပုံစံဖြစ်တယ်ပေါ့
ဒါ့အပြင်စီရေးပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာဆေးဝါးနဲ့စားနပ်ရိက္ခာတည်ယူခွင့်ကန့်သတ်ထားတာကြောင့်ဆေးဝါးမလုံလောက်တဲ့ပြဿနာနဲ့လည်းရင်ဆိုင်ကြုံတွေ့နေကြရပါတယ်အလားတူပဲရှမ်းကယားနယ်စပ်ဖဲခုံမြို့နယ်အရှိတ်ချမ်းနောင်လိုင်ကျေးရွာအုပ်စုမှာလည်းရာသီတုတ်ကွေးရောဂါတွေဖြစ်ပွားနေပါတယ်အဲ့ဒီမှာလည်းရွာကန်ပြည်သူနဲ့စစ်ဆောင်အရေးအတွက်ကတထောင်ကျော်ရှိပါတယ်ထဝက်လောက်ကရာသီတုတ်ကွေးဖြစ်နေတာလို့စစ်ဆောင်တွေကိုအကူအညီပေးနေတဲ့ကျန်းမာရေးဝန်ထမ်းတဦးကပြောပြပါဗျ
။စစ်ဆောင်ပဲဖျားတာမဟုတ်လဲရွာသားလည်းပပဖျားနေတယ်အဲ့လိုမျိုးပေါ့နော်။တထောင်တော့ကြော်မဖြစ်နဲ့။ထဝက်လောက်ဖြစ်နေကြတဲ့ဒီတိမ်ဖျားဒီတယောက်ဖျားပြီးဒီတယောက်ပေါ့နော်
။ရာသီတုတ်ကွေးယောဂါကယောဂါကုဆတ်နှုံမြန်တဲ့အတွက်ဖြစ်ပွားနှုံများနေပေမဲ့သေဆုံးသူတော့မရှိသေးဘူးလို့လည်းပြောပြပါဗျ။
သူရလက္ခဏာကကြတော့ချောင်းစိတ်အဲ့လိုမျိုးတော့ဖြစ်တယ်ပေါ့နော်ဖျားတရနှိတရလေးအဲတချို့အဲ့လိုမျိုးတွေရှိရပေါ့နော်အခုတလောကလေးပို့ပြီးတော့ဖြစ်တာလေပို့ပူနာချောင်းနဲ့ဆိုးချင်တယ်အဲ့မျိုးပေါ့နော်ဖျားနည်းနည်းကျသွားပြီးဆိုဝန်ပစ်ပစ်အဲ့မျိုးဖြစ်လေဒါမဲ့တည်တော့တော့တရားမှမရှိသေးပေါ့နော်ခိုးလို့ဆဲ
စစ်ပြေးစစ်ဆောင်ဒုက္ခတွေဒီဟာတနေရာထဲမှာပဲဖြစ်တယ်လို့စုပြုံပြီးတော့နေထိုင်နေကြရတာကြောင့်ရာသီတုတ်ကွေးယောဂါကူးဆက်မခံရအောင်
จุดเด่นการเว้นหมู่เรือมาลงในทะเลสานะยิ่งขาอากาศแข็งจังเลยหาราชดเดียบีโร่ขณะยิ่งไม่ใช่เป็นเนยโยกากุศลมุดังกูขันยิ่งใจอะไรลูซึ่งชาวนิโกกุญย์เป็นเนยจะมาอยู่ในนี้ก็เปลี่ยวไปเลยสิฉันก็ยังนึกสักสิบสองเดือนตัวกูเดินขันยาร์กูมาสมมติจะไปยังไงล่ะวะฉันรู้วิวเยอะแต่ไม่ได้ยังเลยสักสิบมาอเมริกาอังกฤษสกับยออัตโนนเรือกูเต็มปีไปท่าบาร์เลยกูรอ
Anna, can you help me think of a good housewarming gift?
Yes, I love parties that celebrate a new house. Tell me, what kind of house is it?
It's a basic cookie cutter house. All the houses on the street look the same.
Cookie cutter. I know. Buy them a set of cookie cutters.
Really, Anna? Actually, that's a pretty good idea.
ตั้งแต่ยูจ้าชูเซมฮอกคูปุ่มมันใกล้เนี่ยสุดเลยตะโบนเลยกุกิกัตเตอร์ตัวใหม่อากูโลฟิโอเอ็งเลสซาติงกันซาเรโกฟิสโอเนยูจิโรเปียนฟิโอเอ็นมาบายเอ็นเทอร์เน็ตสามีนาบัมมิสจ็อบฟิโอเอ็นนิวส์จ็อบคอมมาเลตัสซูตัสซีเดลีลาในมาดีเลยอากูโลอเมริกันออลลูตโตอุกตาเมนิกายารุกาเพชชาเขียนไปเจ้าหน้าซูลูตโตอัชเชนีบา American Lutoma, Alutoka, Kevin Makatigo, Munika Yaruga Pesha, Pigerena, Asuya Tunzi, TPU Kisa Bawe, Luto Lungan Soundari, Seller Songapu, Shimatuda, a Chinego, Yasiniabare, Asuya Lungandri, Yasimatuang, Tunzi, a TPU, the Rimpa, Chopabe, Janore Chima, Munika Tamaima, Patamazo, Alutoka, Mekwe, Pesha Lidaba. American Sua Lungan with Sale Le Panel, Yay Tonsi, a Tipure Kisama, Democrat Party, Rene Puba Sanga Kere Lusubi, Aluto, Ogotago, Yaruga Peshabu, Chilla, Kerava, the Dinner Patabi, Catherine, Jepsen, the Din Lago, Main Jenai, Diopia, Piva Onkna.
Of the United States House of Representatives is hereby declared vacant.
American Tamaima, Majon Sapu, Auluto, Okata Diago, Mekwe Sompiabi, Yaruga Pesha Gerawa, Auluto, Democrat Amadri, Alo Abi, Republican Becca, Amashiaga, Kevin Magadigo, Tawinga Peshabu, Taukan Gejavare. Asoya Atonzi Tatao Yima, Beta Rekadiri, Dimasan Yakere, Democratic Luja, Lilo Keres Ubi, Republican Party Tichuga, Suswe Gerawa.
I think 33 trillion in debt. Is chaos. I think that facing
23 trillion ti shi ni ra ha ka taung ka ne a che ni ba ni sin budget lo ngwe ni da ta ma 2 trillion shi ni de lo chano tin ma de a tong sei ko thain chou nai ne upare chan a ti ma pyu nai na ha le ka taung ka ne a che ni lo chano tin ma de
Kevin McCarthy ga ro tu ni ne aw lut do okata ni ya a twet pyan pi a ywe khan bo ma shi bu so bi pyo so tha ba de
I will not run for speaker
so ya lo ngan ni set let le pat ye ya yi tabor tu ni chan ma Ukraine ကို ထောက်ပံ့ရေး ကိစ္စ ထည့်သွင်းမထားပါဘူး American သမ္မတ APRO ကတော့ ဆက်လက် ထောက်ပံ့ရေး ကိစ္စ ကို မဖြစ်မနေ ဆောင်ရွက် သွားမယ် လို့ ပြောဆိုထားပါတယ်
All the House leadership is supportive of continuing to help Ukraine
အောက်လွတ်တော်ခေါင်းဆောင်ပိုင်းကယူကရိန်းကိုဆက်ပြီးထောက်ခံနေပါတယ်အောက်လွတ်တော်ထဲရီပပ်ဘလစ်ကန်အများစုကယူကရိန်းကိုကူညီမဲ့ဘက်မှာရှိနေပါတယ်တင်းကနဲ့အနေငယ်ပဲလူနည်းစုကပဲဝေဖန်ပြောဆိုပြီးမဖြစ်အောင်ဟန့်တားနေတာပါရှေ့သတင်းဘက်မှာအမေရိကန်အောက်လွတ်တော်အမတ်တွေအောက်လွတ်တော်ဥက္ကဋ္ဌတွေရွေးချယ်ကြပါလိမ့်မယ်အခုယာရုကဖယ်ရှားခံရတဲ့ကေဗင်မက်ကတီကိုဇန်နဝါရီလအတွင်းရွ ဆက်လက်ဆက်ခံဖို့တတိယနေရာမှာအထားခံထားရတဲ့တာဝန်လည်းဖြစ်ပါရဲ့ရှင်
။ American Auditor ဒီဥက္ကဋ္ဌဖေရှားခံရပြီးလွတ်တော်ရပ်ဆိုင်သွားခဲ့ရတာကိုမင်းကျင်းနိုင်ပြောပြခဲ့တာပါ။ဗိုလ်ရုညာရဲ့အခုလိုသတင်းပေးပို့ချက်တွေပြီမှာတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးခန်းပါဝင်ဗိုလ်ရုညာပတ်စင်ကဏ္ဍတွေဖြစ်တဲ့ လူတူးနဲ့ကျန်းမာရေးနောက်အားကစားကဏ္ဍစတဲ့ပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်ပြီးတော့နားဆင်ကြည့်ရှုပေးကြပါဦးခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တရဲ့အောက်တိုဘာလ4ရက်နေ့ဗုဒ္ဓညပိုင်းရေဒီယိုစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ3252တို့ကနေဆက်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ဗုဒ္ဓညတိုင်းပြောပြပေးနေကြဥကျော်စံသားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်နောက်ဒေါက်တာသန့်စော်ရဲ့လူတုနဲ့ကျမရေနောက်ကိုရင်နဲ့အားကစားကဏ္ဍဒီပတ်စင်ကဏ္ဍတွေစက်တိုက်လာဖို့ရှိပါတယ်အခုတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်ပါအာနာသိန်းအလွန်စီးပွားရေးအင်းဒီချင်းတွေနဲ့ဘာကွာတယ်လဲဆိုတဲ့အကောင်းဆုံးနဲ့သုံးသပ်ထားပါတယ်အာနာသိန်းမှုတွေကြုံတွေ့ခဲ့ရတဲ့နိုင်ငံတွေချင်းအတူတူအင်းဒီချင်းနိုင်ငံတွေနဲ့စာရင်မြမစီးပွားရေးချက်ချုံကျနေတာပါကြောင့်ပါလေအနာသိန်းစစ်တပ်တွေရဲ့စရိုက်သဘာဝချင်းဘာတွေကွာနေပါလဲဥကျော်စံသားကိုမမြတ်တစင်အောင်ကဆွေးနွေးမေးမြန်းထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါဥကျော်စံသားရှင
်မင်္ဂလာပါညီ
ဒီတစ်ပတ်မှာတော့ဒီမြန်မာနိုင်ငံရဲ့စီးပွားရေးအဖက်ဖက်ကကြာဆင်းနေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးစီခြင်းပါတယ်ဒါအာနာသိန်းနာရဲ့နောက်ဆက်တွဲကြက်လို့ပြောလို့ရနိုင်လား
ကြပါတယ်လွန်ချုံပြောရင်တော့အဓိကအဲ့ဒါပါပဲပြည်သားအမေအစာအစ်စစ်တကအာနာသိန်းရတာပါပဲဒီမိုကရေစီလမ်းကြောင်းမဟုတ်ရောက်ခါစားတိုင်းပြည်ဖွံ့ဖြိုးမှုအစလူငယ်ရဲ့ရှေ့လာလာစိတ်ကောင်းတဲ့အချိန်မှာအာနာသိန်းလေတော့စစ်တပ်ရဲ့အာနာသိန်းကိုဘယ်သူမှမထောက်ခံကြဘူးနောက်ပြီးတော့စီးပွားရေးလုပ်ငန်းလည်းကျဆင်းသွားတယ်ဆိုတော့စစ်တပ်ရဲ့အရင်ချင်းညံ့ဖြစ်မှုပေါ့ incompetence ဘာမှအရေးရှိမရှိဘူးစီးပွားရေးကိန်းတွေကိုအချို့ရဲ့ထုံးနှိမ့်ကြောင်းပဲနောက်တစ်ခါ mismanagement ခေါ်တာပေါ့လွယ်မှားတဲ့စီမံခန့်ခွဲမှုတွေအဲဒီလက်ပစ်လက်ရည်မှုတွေလွယ်သူစားမှုတွေအများကြီးရှိလာတော့ဒီဟာတွေဟာတိုင်းပြည်စီးပွားရေးကိုအဓိကဆွေးနွေးစေတဲ့အကြောင်းရင်းတွေဖြစ်ပါတယ
်ကျမတို့ဒီအနောက်အိန္ဒိချင်းဘင်္ဂလားဒေ့ရှ်ကိုကြည့်မယ်ဆိုရင်ပေါ့သူလည်းလွတ်လပ်ရေးရပြီးတဲ့နောက်မှာစစ်တပ်အာဏာသိမ်းခဲ့တယ်ဒါပေမဲ့စီးပွားရေးမှာကျတော့အဆင်ပြေတယ်ဆိုတော့ဘာကြောင့်ဒီဘင်္ဂလားဒေ့ရှ်ကစီးပွားရေးအရပြောင်းပြီးတော့နလန်ထူလာတာပါလေ
စီးပွားရေးကအဲစစ်တပ်အနာသိမ်းမှုကလွတ်မြောက်လာပြီးတဲ့နောက်မှစီးပွားရေးနလန်ထူလာတာဖြစ်ပါတယ်အဓိကအဖြစ်ပေါ့လေဒီအရသာအစိုးရတွေတက်လာတဲ့အခါမှာပေါ့ခါလီဒါဇီယာတို့အဲဒီနောက်မှအခုရှိနေတဲ့ဖိခါစီနာတို့သူတို့လက်ထက်မှာစီးပွားရေးကိုအဓိကထားပြီးတော့လုပ်ပါတယ်သူတို့ဟာအဓိကတိုင်းပြည်ရဲ့ဝန်ကြီးကတော့အထက်ချုပ်လုပ်ငန်းပေါ်တယ်အထက်ချုပ်လုပ်ငန်းဆိုလို့ရှိရင်ကမ္ဘာမှာတရုတ်ပြီးရင်အများဆုံးဒုတိယအများဆုံးထုတ်တဲ့နိုင်ငံဖြစ်နေတယ်ဆိုတော့တရားသားအစိုးရတွေတက်လာပြီးနောက်နှစ်ပေါင်း20လောက်ရှိပြီပေါ့ပေါင်း20အတွင်းမှာဘင်္ဂလားဒေ့ရှ်ကနှစ်စဉ်600ခိုင်နှုန်းတိုးတက်ဖွံ့ဖြိုးလာတယ်ဆိုတာလည်းအချိန်မဟုတ်ပါဘူးကိုဗစ်ကရောဂါကြောင့်ကျန်တဲ့နိုင်ငံတွေမချိမဆန့်ရုန်းကန်နေရတဲ့အချိန်မှာဘင်္ဂလားဒေ့ရှ်က 4.3% အဲဒီကာလမှာတိုးတက်ခဲ့တယ်ဆိုရင်အခုဆိုရင်ဘောဘင်ရဲ့ကဘာဘင်ရဲ့တမကြရဘင်္ဂလားဒေ့ရှ်နိုင်ငံဟာ LDC လို့ခေါ်တဲ့ least developed country ပေါ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံဇင်းကလွတ်မြောက်တော့မယ်နောက်တစ်နှစ်နှစ်ကြာရင်ဆိုတော့ခမဲအထက်မှာဘင်္ဂလားဒေ့ရှ်ထိတ်ဆုံးရောက်နေပါပြီဆိုတော့ဘင်္ဂလားဒေ့ရှ်ရဲ့စီးပွားရေးဟာအင်းများဖွံ့ဖြိုးလာရဲဆိုတာဟာအဓိကအဖြစ်အဲ့ဒါတွေဖြစ်တယ်နောက်ပြီးလူတွေကပို့ပြီးတော့သုံးလာနိုင်တယ်လူတွေကလည်းများတယ်ဆိုတော့ပြည်တွင်းဈေးဘက်ကလည်းကြီးမားတယ်ဆိုတော့ပြည်တွင်းပြည်သူတွေသုံးဆွဲလာနိုင်တယ်ဆိုရင်ငွေကြေးလက်ပတ်လာပြီးတော့ဖွံ့ဖြိုးတိုးတက်ဖို့လမ်းစာဖြစ်လာတယ်လို့ပြောမှဖြစ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီဘင်္ဂလားဒေ့ရှ်မှာစစ်အစိုးရရဲ့ဆန့်ဆောင်ချက်ကတော့ဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုမှာအထောက်အကူဖြစ်ပါသလား
သိပြီးတော့လူတွေကတော့အမှတ်ပေးပြီးတော့ credit ပေးပြီးတော့ရေးရတာမတွေးရပါဘူးဒါပေမဲ့အဲ့ခါလီဒါဇီယာရဲ့အမျိုးသားပေါ့လေပို့ဂျူဒီအဲ့ဇီယာရာမန်တစ်ထက်မှာသူကလည်းသူ့ရဲ့လက်ထက်မှာတော့သူကဒီကြည်လက်ဒေသကိုစစ်မှုလုပ်ငန်းဖွံ့ဖြိုးအတွက်အခြေခံချမှတ်ပေးခဲ့တယ်။အဲစီးပွားရေးအတွက်လမ်းကြောင်းတွေကိုသူအခြေခံချမှတ်နိုင်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့သူလည်းပဲလုပ်ကြံခံသွားရတယ်နောက်ပိုင်းမှာ။အဲပြီးတော့ဆေးရနာရှင်ကပြန်တက်လာပြန်တော့အဲဆိုအချိန်ကသိပ်ပြီးတော့ကျသွားပြန်တယ်။အဲဆိုဒီစစ်တပ်အနာသိမ်းမှုကစီးပွားရေးအတွက်အထောက်အကူပြုခဲ့တယ်လို့
ပြောလို့တော့မရပါဘူးမြန်မာနိုင်ငံမှာ88အရေးခင်ပြီးတော့အမေရိကပြောတယ်မင်းတို့တိုင်းပြည်ကကောင်းဆောင်တွေကတနေ့တနေ့အိတ်တနေ့တနေ့အိယာနုလိုက်ဘာဖတ်လဲခွာတယ်အလုံးတက်လိုက်ရင်ကျွန်တော်လည်းမသိပါဘူးသမကြီးထင်တာကတော့ဒီထောက်လိုင်းရေးအစီရင်ခံစာဖတ်မှာပေါ့အိယာစစ်ထောက်လိုင်းရေးသိအနာရှိနေကာလလေဟုတ်လားတော့ပြန်မိတယ်အဲ့တော့သမကြီးတို့တိုင်းပြည်မှာဟောအိတိုင်းပြည်ကောင်းဆောင်ကဘာဖတ်လဲတနေ့တနေ့အိယာလုံးတက်ရင်ဆိုတော့စီးပွားရေး report ကိုကြည့်ခဲ့စီးပွားရေးလာလာပဲလို့ရှိတဲ့အခြေအနေရှိလဲဆိုပြီးတော့ကတားရမင်းတိုင်းပြည်ကစီပွားရေးပညာရှင်တွေကဘာကျော်ပုဂ္ဂိုလ်တွေအများကြီးပေါ်ထွန်းနေတယ်ခုကုလသမဂ္ဂရောကဘာဘန်တို့မှာဥဆောင်ခဲ့တဲ့ပုဂ္ဂိုလ်တွေအများကြီးပဲဒီလူတွေစကားကိုတခွန်းမနားမတော်ကြဘူးလေဒီအနာရှိရလူကအနာရှိနေတာသူပြောဦးတယ်ဟုတ်တယ်ကျွန်တော်ပြန်ဆင်းရကြည့်တော့ဟုတ်မယ်အဲ့ဒီခါကျတော့သိပြီဆိုတော့ဥပမာဘင်္ဂလားဒေ့ရှ်မှာဆိုရပါစို့ဘင်္ဂလားဒေ့ရှ်မှာ Gaming Bank ဆိုတာလေအဲ့ဒါဒေါက်တာယူနော့စ်သူကနိုင်ငံရေးနိုဘယ်ဆုရတယ်သူကအဲ့ဒီအသေးစားချင်းငွေပေးတယ်လူတွေကိုအပေါင်းပစ္စည်းလက်မခံမနဲ့ဆိုတော့သူတို့ကယင်းနည်းမျိုးနဲ့သူတို့စကားကိုနားထောင်ပြီးတော့လိုက်နေတာတွေ့ရတယ်မြန်မာပြည်မှာအဲ့ဒါမျိုးမရှိခဲ့ပါဘူးဆိုတော့အဲဒီဟာအဓိကခွာတယ်လို့ပြောမှာပါအဲ
့တော့စစ်တပ်ကဘယ်ချိန်ကပြန်ပြီးတော့ဆုတ်ခွာသွားတာပါလဲ
ခလီရဇီယာမျိုးသားဗကြုတ်ဇီယာဗကြုတ်ကြီးဇီယာရမန်လွတ်ကြံခံပြီးတော့မှာ1996မှာအဲ့ဒီဟာထုတ်ချလိုက်တယ်ပေါ့လေအဲ့ဆရာအရသားတွေကအဲဆင်ကျင်ကြတယ်အဲခါလီယာဇီယာကိုတိုင်ဥဆောင်ပြီးတော့စစ်အစိုးရကိုတွန်းလှန်ပြီးတော့သူထွက်ခွာခဲ့ပါတယ်အဲ့နောက်မှာဒီကောက်ပွဲလုပေးတဲ့အခါသူတက်လာတယ်ဆိုတော့အဲ့နောက်ပိုင်းမှာတော့စစ်အစိုးရဟာသူထိပြန်တက်မလာသေးဘူးဆိုတော့အဲ့အချိန်မှာပြည်သူတွေရဲ့အင်အားနဲ့ဖြုတ်ချခဲ့တယ်မြန်မာစစ်တပ်နဲ့ကွာတာကတော့ဘင်္ဂလားဒေ့ရှ်မှာစစ်တပ်အနာသိမ်းတဲ့ဟာငါတို့ဒီထာဝရတိုင်းပြည်ကိုကြီးစွန်းနေမယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့လုခတ်တာတော့မတွေ့ရဘူးမြန်မာနိုင်ငံမှာလွတ်လပ်ရေးတိုက်ပွဲတွေဟာငါတို့လုပ်ပေးခဲ့တဲ့တိုင်ပြည်ငါတို့အဲ့သမိုင်းမှားတဲ့သူတို့ဟာအခုလူတွေဆိုအဲ့နာမည်ကြီးပြင်းလာကြတယ်ထင်ပါတယ်ငါတို့ယူပေးခဲ့လို့ရတာတော့ဘင်္ဂလားဒေ့ရှ်လွတ်မြောက်ရေးမှာလည်းပဲဘင်္ဂလားစစ်တပ်ဟာအရေးကြီးပါတယ်တကယ်တော့ဘင်္ဂလားနိုင်ငံဟာအိန္ဒိယအင်္ဂလိပ်ပြည်ပိုက်ခဲ့တဲ့ကအိန္ဒိယပါကစ္စတန်တပေါင်းတည်းထဲမှာနေခဲ့တယ်အိန္ဒိယကမှဟိုစစ်ပါရေးအရေးတော်ပုံလို့ခေါ်တဲ့စစ်ပွဲမြူတီဆိုတာရှိတယ်အိန္ဒိယသားတွေကတော့နောက်ပိုင်းမှာတော့ပထမလွတ်လပ်ရေးတိုက်ပွဲလို့သူတို့သုံးလာကြတယ်1859မှာဖြစ်တဲ့ထင်တယ်။အဲဒီခါမှာဖြစ်တဲ့နောက်မှာဒီမွတ်စလင်ဘင်္ဂလားလေးစစ်သားတွေကိုသိမ်းမထားတော့ဘဲနဲ့အဓိကအင်္ဂလိပ်ကထလာတာကပန်ဂျာဘီတို့ပထန်တွေအဲဒီဟာတွေကိုအဓိကထလာတယ်။သူကစီစီစီတွေစီရဲ့ဘင်္ဂလားတွေကိုသိမ်းပြီးတော့ဦးစားပေးမှုထားတယ်။နောက်အိန္ဒိယလွတ်လပ်ရေးရပြီးတော့လည်းပဲအဲလိုပဲစင်လာတိုင်းအင်္ဂလိပ်စစ်တပ်တိုင်းဖွဲ့စည်းတယ်။ရှေ့ပါကစ္စတန်နဲ့နောက်ပါကစ္စတန်ဆွေးတော့အိန္ဒိယကိုခလဲမှာထားပြီးမိုင်းတစ်ထောင်အကွာရှိနေတယ်။ဆိုတော့အရှေ့ပါကစ္စတန်ဘင်္ဂလားဒေ့ရှ်ပေါ့။အတောက်ဘက်ကစစ်သားတွေပဲလာပြီးအထုထံများတယ်။အဲဒီဒုဗက်ဒေသတွေပေါ့လေ။ဆိုတော့ဒါကိုဘင်္ဂလားဒေ့ရှ်မျိုးတွေကမကျေနပ်ဘူး။နောက်ပဋိပက္ခဖြစ်ပြီးတော့လွတ်လပ်ရေးခွဲထွက်လာတဲ့ခါမှာဘင်္ဂလားဒေ့ရှ်ကလူမျိုးတွေကအဲဒီကကျန်တဲ့ဘင်္ဂလီစစ်သားတချို့ ਨੇ ဘင်္ဂလားဒေ့ရှ်ကအဲ့ဒါပါခေါ်လဲ။မုတ်တီဘဟီနီဆိုတာဒါ Liberation Front ပေါ့လေ။လွတ်မြောက်ရေးတပ်ဦးစုကိုဖွဲ့ပြီးတော့သူတို့ Forces ဆိုပြီးတော့တွန်းလှန်ကြတယ်သို့တော်လည်းပဲသုံးသက်သူတွေကအဓိကအဖြစ်သူတို့ဟာအိန္ဒိယစစ်တပ်ကဝင်ပြီးတော့လေကျင်းပေးတာသင်တန်းပေးတာသူတို့လုပ်ပေးလို့ဖြစ်တယ်လို့မှတ်ချက်ပေးကြတယ်ဆိုတော့ဘင်္ဂလားဒေ့ရှ်စစ်တပ်ရဲ့အစင်လာဟာသိပ်ပြီးတော့ကြီးမားခဲ့တယ်လို့မရှိဘူ
းအဲဘင်္ဂလားဒေ့ရှ်မှာစစ်တပ်ကပြန်လာနိုင်တဲ့အလားအလာကရောဘယ်လိုရှိပါလဲ
ပြန်လာနိုင်ပါတယ်အခုတချို့သုံးသက်သူတွေက2024 January ပေါ့မကြခင်မှာဘင်္ဂလားဒေ့ရှ်မှာအထွေထွေရွေးကောက်ပွဲကျင်းပမယ့်အချိန်ဖြစ်ပါတယ်။ဆိုတော့ဒီရွေးကောက်ပွဲကျင်းပဖို့အတွက်အတိုက်ခံပါတီဖြစ်တဲ့အဲခါလီဒါဇီယာရဲ့ BNP ဘင်္ဂလားဒေ့ရှ် National List Party နဲ့ Now Islam Jamaat al-Islami ဆိုတဲ့ပါတီရှိတယ်သူကတော့ပါသာရေးကိုတရားထားဒီလိုပါတီတွေကဘယ်လိုတောင်းဆိုနေလဲဆိုရင်ချိတ်ခါစနာအစိုးရနှုတ်ထွက်ပြီးတော့ဂျပ်ဖြတ်အစိုးရကိုကြီးကြပ်ခိုင်းမှရွေးကောက်ပွဲကိုတောင်းဆိုနေတယ်ဆိုတော့အဲ့ဒီခါကိုဘယ်လိုညှိရမလဲမသိဘူးတောင်းဆိုလို့မရရင်ရွေးကောက်ပွဲမှာပြဿနာအများကြီးဖြစ်လာနိုင်တယ်ဆိုတော့ဒီပြဿနာတွေဟာသိအေးကြီးအရွေးကောက်ပွဲကာလမှာမငြိမ်သက်မှုကသိအေးကြီးအထူးသဖြင့်အဲ့ဒီ Islamist Warrior ဘာကနာ Jamaat al-Islami Party ကလူတွေကတော့အပြင်းထန်ကိုတော့ဥဆောင်ပြီးတော့လုတ်ကြမှာဆိုတော့ဒီလိုလုတ်လိုက်ရင်ထိနိုင်ပါမလားမထိနိုင်ရင်စစ်တပ်ကငါတို့ဝင်မယ်ဆိုတော့ဖြစ်ကောင်းလဲဖြစ်သွားနိုင်တယ်ဆိုအခုလောလောဆယ်မှာကတော့နှစ်ပေါင်း30ကျော်ပေါ့လေလုံးဝစစ်တပ်ကိုသူတို့ဖယ်ထားခဲ့ပြီ။ဘာကြောင့်ဖယ်ထားနိုင်လဲဆိုရင်အဓိကအကြောင်းရင်းကတော့ရှိခ်ခါစီနာဟာစစ်တပ်နဲ့တက်အောင်ပေါင်းနိုင်တယ်သူကအခုခါမှာ။နောက်ပြီးတော့စစ်တပ်ကိုသူကဒီသူတို့လူကျင်တဲ့ budget ကိုလည်းပဲလုံလုံလောလောပေးထားတယ်။နောက်တစ်ခုကဘင်္ဂလားဒေ့ရှ်စစ်သားတွေကို
ကုလသမဂ္ဂရဲ့လုံခြုံရေးထိမ့်သိမ်းမှုတပ်ဖွဲ့မှအဓိကအဖြစ်ရထန်အောင်သူကလုပ်ပေးထားတယ်ဆိုတော့သူတို့ပြည်ပဝင်ငွေလည်းရှိရဆိုစစ်တပ်ကဟုတ်နေတယ်နောက်စစ်တပ်ကစိုးစောကပြောခဲ့ဆိုပဲသူတို့ဟာလည်းပဲတိုင်းပြည် stability ကိုထိမ့်သိမ်းရတဲ့ National Institute ငါတို့ပဲရှိရဆိုတဲ့စိတ်ဓာတ်ကိုလည်းသူတို့သွင်းပေးတယ်ဆိုတော့အဲ့ဒီဟာတွေကလောလောဆယ်မှာထိန်းထားတာပါအခုကပြောတဲ့ရွေးကောက်ပွဲနီးလာလို့ပြဿနာဖြစ်တဲ့ဆိုရင်တော့ဒါဘင်္ဂလားဒေ့ရှ်စစ်တပ်ပြန်လာမလားဆိုတာလည်းပဲဒါအဓိကမေးခွန်းထုတ်စရာစဉ်းစားစရာဖြစ်ပါတယ်ဟာ
အဲ့ဒီအရှိဘဲအိမ်ကြီးချင်းကိုကြည့်မယ်ဆိုရင်ထိုင်းနိုင်ငံထိုင်းနိုင်ငံမှာလည်းအချိန်ချင်းအာဏာသိမ်းခဲ့တာပါဒါပေမဲ့စီးပွားရေးအရာကြတော့ဆူဆူဝါးဝါးထိခိုက်တာကိုမတွေ့ရပါဘူးအဲ့ဒါရောဘာကွာတာပါလဲ
အဓိကထိုင်းနိုင်ငံရဲ့ကောင်းကွက်ကအဲ့ဒါပါပဲစီးပွားရေးကိုရောသူတို့ထိခိုက်အောင်မလုပ်ဘူးစစ်တပ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတရားစီရင်ရေးအုပ်ချုပ်ရေးဥပဒေပြည်အာဏာအားလုံးကိုစစ်တပ်လက်ထက်မှာထိုက်တယ်ဥစစစ်တပ်တော့မဟုတ်ဘူးစစ်ဘိုလ်ချုပ်ကြီးတယောက်ထဲလက်ထက်မှာထည့်ပြီးသူကအာဏာရှင်ဖြစ်သွားတာ။ထိုင်းမှာကျတော့စစ်တပ်ကအာဏာသိမ်းတဲ့သူအစိုးရရန်များကိုတော့သူတို့ချုပ်ကိုင်နေတာ။စီးပွားရေးတွေကျတော့ဖြစ်နေတဲ့ပြမထိခိုက်အောင်သူတို့လုပ်ပြတာတွေ့ရတယ်။ဒါသူရဲ့အကောင့်တစ်ခုပေါ့လေ။နောက်ပြီးတော့ထိုင်းရဲ့စစ်တပ်ကတော့ထိုင်းစစ်တပ်ဟာတကယ်တော့မြန်မာလိုစီးကြရက်တည်ရဲ့လို့ပြောရမှာတဲ့။ဘရင်စနစ်နဲ့ပူတွဲပြီးတော့ရှင်တွဲပြီးတော့ရှင်တန်နေလို့ပြောမှာဖြစ်ပါတယ်။ဆိုဘီစနစ်မကြဆုံးသမျှထိုင်းမှာစစ်တပ်ဆိုလာပဲဆက်လက်ရှိနေမှာပဲသို့သော်စစ်တပ်ဒီဘီရင်ရှိနေအတွက်ဗမာနိုင်ငံမှာလို့လုံးဝသေဥဆံမှန်ဘီရင်တပါလို့အာဏာကိုအလုံးချုပ်ကင်ထားတဲ့လူတော့မဖြစ်နိုင်ဘူးဘီရင်ကိုငဲ့ပြီးတော့သူတို့လိုအောင်မှာဖြစ်တယ်ဆိုတော့အဲ့ဒါမြန်မာစစ်တပ်နဲ့အရန်ခေါ်ပါတယ်ဆိုတော့စီးပွားရေးကိုလည်းပဲဆက်ပြီးတော့လွတ်ထားတယ်အခုပြည်သူတွေဆိုရင်လည်းပဲအခုတက်လာတဲ့အစိုးရလည်းစစ်တပ်နဲ့လုံးဝကင်းတာမဟုတ်ဘူးထိုင်းမှာလည်းပဲသို့သော်လည်းပဲစီးပွားရေးလုပ်ပိုင်ကပို့ပြီးတော့ရလာတယ်ဆိုတော့လူတိုင်းဟာပြောနေရတယ်ဆိုတာကိုကြားပါတယ
်နောက်တစ်ခုကဒီအရှိတအောင်အာရှဒေသတွင်းနိုင်ငံနေနဲ့နှိုင်းရှင်မယ်ဆိုရင်လေလာအိုဆိုကမ်ဘောဒီးယားတို့နဲ့စာရင်မြန်မာစီးပွားရေးရအခြေအနေရှေ့မတက်ဘူးဖြစ်နေပါတယ်နောက်ဗီယက်နမ်ဆိုရင်ဒီမိုကရေစီနိုင်ငံမဟုတ်ပါဘူးဒါပေမဲ့စီးပွားရေးမှာကြတော့ကောင်းတယ်လို့ပြောလို့ရပါတယ်အဲ့ဒါရောဘာကြောင့်မလဲ
နိုင်ငံတွေမှာတပါတီကြီးစုတယ်ပေါ့လေလာအိုစနဲ့ကဗီယက်နမ်ကတော့ကွန်မြူနစ်ပါတီကြီးဆိုတယ်ထိုင်းကမ်ဘောဒီးယားမှာကြတော့အခုဆိုရင်သူရဲ့စာဟွန်ဆန်းရဲ့သူ့သားကိုဌာနတွဲခဲ့တယ်အဲ့လိုမျိုးလှုပ်သွားလဲပဲစစ်တပ်ကမပါဘူးသူတို့စီမှာအဓိကကွန်မြူနစ်ပါတီကြီးဆိုတဲ့နိုင်ငံတွေမှာလည်းပဲကွန်မြူနစ်ပါတီအရသားတွေသာဖြစ်တယ် even တရုတ်မှာတော့မှအဲ့လိုပဲစစ်တပ်မဟုတ်ဘူးအဲ့ဒါကွန်မြူနစ်ပါတီကအရသားတွေကြီးဆိုတာဖြစ်တယ်ဆိုတော့အကြမ်းဖျင်းညီကုန်းချောမဆွဲရမယ်ဆိုရင်တော့စစ်တပ်ကြီးစုမှုလဲကကင်းတယ်ဘာပဲပြောပြောသူကအယသားတွေပဲဆိုတော့သူတို့လည်းပဲတိုးတက်နေလားလားရှိရပြောမှာပါအ
ဲ့တော့ဒီတော့ဦးကျော်စန်းသားရေမြန်မာစီးပွားရေးအခြေအနေကပြန်ပြီးတော့တိုးတက်လာဖို့ဘယ်ချိန်မျှော်လင့်နိုင်ပါမလဲ
အမနာခက်ခဲပြီးမိခုပါပဲကျွန်တော်လည်းမကန့်မှန်းတတ်ပါဘူးဒါစီးပွားရေးပညာရှင်တွေကပိုပြီးကန့်မှန်းပါဖတ်မှန်းနိုင်မှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ဖတ်မိတလောက်ကျွန်တော်ထိတွေ့မိတလောက်စီးပွားရေးဘယ်ပညာရှင်ကမှလဲစီးပွားရေးအနာဂတ်အတွက်အလားအလာကောက်နေဆိုတော့ပြောကြတာမတွေးရပါဘူးဆိုတော့ကျွန်တော်တို့လည်းပဲသူတို့ပြောတာကိုပဲလက်ပိုက်ကြီးနားထောင်ရင်ကလွတ်ပြီးတော့ခမရအင်မတန်ခက်ပါတယ်အကောင်းဆုံးဖြစ်ပါစေလို့တော့အမြဲတမ်းဆုတောင်းနေပါတယ်ဒါပေမဲ့စောင့်ကြည့်ရမှာပေါ့လေ
ဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါပြန
်မြန်မာအာဏာသိမ်းအလွန်စီးပွားရေးကအိမ်လေးချင်းတွေနဲ့ကြွားခဲ့တာကိုဥကျော်စံတန်နဲ့မမဇေအောင်တို့ဆွေးနွေးသုံးသပ်ခဲ့ကြတာပါအခုတော့အပတ်စဉ်လူလူနဲ့ကြံပါရေးပါစီးချိုစစ်ဆေးနည်းတွေကိုပြောထားပါတယ်စီးချိုယောဂရှိနေလားဆိုတာသိနိုင်ဖို့ဘလူတွေစံသက်စစ်ဆေးနိုင်ပါလဲအထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကိုမေးမြန်းထားတဲ့ဒေါက်တာသန့်စောလူလူနဲ့ကြံပါရေးကဏ္ဍမှာပြောပြပေးပါအောင်ခင်ဗျာ
စီးချိုယောဂရှိမရှိဆိုတာကိုသတင်းတကြားတဲ့ပမာဏပုံမူတည်ပြီးဆုံးဖြတ်ရလေရှိတာပါသတင်းတကြားတဲ့ပမာဏတွေဟာအမြဲတမ်းပုံမှန်အတိုင်းရှိနေနိုင်ပါသလားသတင်းတကြားတဲ့ပမာဏဘယ်လိုပြောင်းလဲသွားရင်စီးချိုယောဂရှိတယ်လို့သတ်မှတ်ပါသလဲစတဲ့သတင်းတကြားတဲ့စစ်ဆေးပြီးစီးချိုယောဂရှိမရှိသတ်မှတ်တဲ့နည်းလမ်းတွေအကြောင်းကိုတမတော်တို့ဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
စီးချိုသွေးချိုယောဂရှိပြီလို့သတ်မှတ်တာဒီခန္ဓာကိုယ်ထဲမှာသွေးထဲမှာရှိတဲ့အချို့ပမာဏနဲ့ပဲဆရာတို့ကဆုံးဖြတ်တာဖြစ်ပါတယ်အဲ့တော့ဒီ ဆရာတို့ခန္ဓာကိုယ်တွေမှာရှိတဲ့အချိုဓာတ်ကိုသတ်မှတ်တဲ့နေရာမှာဆရာတို့နှစ်မျိုးရှိပါတယ်အဓိကအဖြစ်ပေါ့နော်တစ်ကတော့အစာမစားမီ fasting blood sugar ပေါ့နော်နောက်တစ်ခုကတော့ဆရာတို့ကအစာစားပြီးတစ်နာရီသုံးမဟုတ်ဒီကြုံတဲ့အချိန်မှာဖောက်လိုက်တာပေါ့နော် random blood sugar လို့ခေါ်တာပေါ့ဒီပမာဏပေါ်မူတည်ပြီးတော့ဆရာတို့ကစီးကျို့ဖြစ်မဖြစ်ဆုံးဖြတ်လို့ရပါတယ်ပေါ့နော်အဲ့တော့ဆရာတို့ဒီစီးကျို့သတ်မှတ်တဲ့အခါမှာဒီ American Diabetes Association တို့ WHO နော်ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ကနေသတ်မှတ်ထားတဲ့ကဏ္ဍလေးတွေရှိပါတယ်ဆိုတော့အဲ့ဒါလေးတွေကနည်းနည်းလေးအဲကွာခြားမှုရှိတယ်ပေါ့နော်ဥပမာအားဖြင့်ဆရာတို့ကအစာမစားမီစီးကျို့လို့ဘယ်လောက်မှသတ်မှတ်ပြလဲပေါ့နော်ဆရာတို့က milligram percent နဲ့ပြောမယ်ဆိုလို့ရှိရင်ဆိုတချို့တွေက130 milligram အထက်ဆိုရင်စီးကျို့လို့သတ်မှတ်တယ်တချို့တွေက125 126 milligram အထက်ဆိုရင်ဆရာတို့ကစီးကျို့လို့သတ်မှတ်တယ်ပေါ့နော်အဲ့တော့ normal ကဘယ်လောက်လဲဆိုရင် normal ကအစာမစားခြင်း100 mg အောက်မှာရှိတယ်။အဲ့ဒီခါကျတော့ဆရာတို့က normal နဲ့ပုံမှန်လူနဲ့ဆရာတို့ကဒီစီးချိုလို့သတ်မှတ်တဲ့ဂျားမှာကဏ္ဍလေးတွေဟာနော်ဥပမာပြောမယ်ဆိုရင်အစာမစားမီပဲပြောမယ်ဆိုရင်100နဲ့130ဂျားပေါ့နော်100အောက်ကတာမန်လူ130ကစီးချိုပထိန်လိမ့်နိုင်တော့စီးချိုရောဂါတယ်။ဒါဆို100နဲ့130ဂျားထဲမှာရှိရဘယ်လိုပြောမလဲ။ဒါကိုဆရာတို့ကစီးချိုအချိုကာလpre diabetes impaired fasting glucose ဆိုခေါ်တယ်เนาะအဲ့ဒါဘာအဓိပ္ပာယ်လဲဆိုတော့အချိုဓာတ်ကိုတာမန်လူတွေလိုမထိန်းနိုင်တော့ဘူးလေအချိုကာလเนาะတာမန်လူတွေလိုမထိန်းနိုင်ဘူးဆိုတာဘာလဲဆိုရင် तू ကအချိုမစားရင်တာမန်တိုင်းပဲရှိနေမယ်တဲ့เนาะကြားတို့ထင်းချက်တို့အချိုပါတဲ့အစားတောက်တွေမစားဘူးဆိုရင်ဖောက်လိုက်ရင်60ပဲရှိမယ်100အောက်မှာပဲရှိတယ်ဒါပေမဲ့အချိုကြီးတပူးတောက်လိုက်မယ်เนาะကော်ဖီလက်ဖက်ရည်ချိုချိုတောက်ခဲ့မယ်ဆိုရင်နောက်တစ်ရက်မနေ့မှဖောက်လိုက်လို့ရှိရင် तू ကတရားနဲ့130ချာရောက်ဘာအဓိပ္ပာယ်လဲဆိုရင်ခုနကဆရာတို့အချိုရည်နဲ့လက်ဖက်ရည်မှာပါတဲ့အချိုဓာတ်ကိုသာမန်လူကဲ့သို့မထိန်းနိုင်တော့ဒီတိုင်းဆက်လက်နေထိုင်သွားမယ်ဆိုရင်သူဒီနောက်6လနဲ့တစ်နှစ်တွင်မှာ130ကျော်ပြီးစီးကျို့ယောဂတဲ့ကဲ့သို့သတ်မှတ်ခြင်းခံရတယ်ပေါ့နော်အဲ့တော့ဆရာတို့ကတော့ဒီစီးကျို့ယောဂသတ်မှတ်ခြင်းမသတ်မှတ်ခြင်းတဲ့ကိုနောက်ပိုင်းမှာတော့စီးကျို့ထိန်းသိမ်းလို့နော်အချိုဓာတ်ကိုထိန်းသိမ်းနိုင်တယ်မထိန်းသိမ်းနိုင်တဲ့အပေါ်မှာမူတည်ပြီးတော့နောက်ဆက်တွဲယောဂဖြစ်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့ဆရာတို့ကဒီစီးကျို့ယောဂသတ်မှတ်ဖို့ဆိုရင်တာမန်စီးတဲ့နဲ့ပမာဒတဲ့မြင့်နေရင်တော့ဒါဒီစီးကျို့အချိုကာလသဘို့စီးကျို့ဖြစ်နေပြီစီးကျို့အချိုဓာတ်ထိန်းသိမ်းမှုမှာအနှောက်အယှက်အဟန့်အတားတွေဖြစ်နေပြီသူ့ရဲ့နေထိုင်စားတောက်မှုပုံစံကိုပြောင်းလဲသင့်ပြီလို့အကြံပြုပါတယ်နော်ဒါဒီဆရာကကအစာမစားမီကိစ္စနဲ့နမူနာပြောခဲ့တာပေါ့နော်အဲ့တော့အစာစားပြီးတဲ့အချိန်မှာဘယ်အချိန်မှာဖောက်ဖောက်တာမန်လူတွေဒီ140 mg အောက်မှာရှိပါမယ်စီးကျို့ကို180 mg ကျော်ရင်သတ်မှတ်ပါဒါကြောင့်မလို့လူတစ်ယောက်ကအချိန်ပြေးခေါ်ပြီးစီးကျို့ဆစ်လိုက်တဲ့အချိန်မှာဆရာက140အောက်ဆိုရင်စီးကျို့ထိန်းသိမ်းမှုကောင်းတယ်အချိုဓာတ်ကိုသူထိန်းသိမ်းနိုင်တယ်စီးကျို့ယောဂမရှိသေးဘူး180ကျော်ရင်စီးကျို့မထိန်းနိုင်နိုင်တော့ဘူးစီးကျို့ယောဂရှိနေပြီ140နဲ့180ကြားဆိုလို့ရှိရင်စီးကျို့အချိုကာလဖြစ်နေပြီအချိုဓာတ်ကိုတာမန်လူတွေလိုမထိန်းသိမ်းနိုင်တော့ဘူးလို့အကြံဉာဏ်သတ်မှတ်လို့ရပါတယ်
စီးကျို့ယောဂရှိမှရှိဆိုတာကိုတိုင်းတာစစ်ဆေးတဲ့နေရာမှာသွေးတင်းတကြားတဲ့ပမာဏကိုတိုင်းတာစစ်ဆေးတဲ့အပြင် HbA1c တိုင်းတာစစ်ဆေးတဲ့နည်းလမ်းကိုလည်းအသုံးပြုရလေရှိပါတယ် HbA1c ဆိုတာဘာကိုပြောတာပါလဲ HbA1c ဆန်းသက်စစ်ဆေးတဲ့နည်းလမ်းကိုဘယ်လိုပြုလုပ်လို့ရပါသလဲဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဒီထက်ပို့ပြီးတော့ဆရာတို့တိကျကြည့်ရင်တော့ဒီလွန်ခဲ့တဲ့3လအတွင်းမှာဒီရှိခဲ့တဲ့အချိုဓာတ်ပမာဏကိုဟိုသိရှိနိုင်တဲ့hemoglobin A1C ဆိုတဲ့ဓာတ်ကိုစစ်ဆေးရင်လေဆရာတို့ကလက်တလောထိန်းသိမ်းမှုမဟုတ်ဘဲနဲ့လွန်ခဲ့တဲ့3လအတွင်းမှာကိုယ့်ရဲ့ခန္ဓာကိုယ်ဒီအချိုဓာတ်ကိုထိန်းသိမ်းနိုင်မှုရှိတယ်မရှိဘူးကိုလည်းဆရာတို့ကမှန်းဆပြီးပြောနိုင်ပါတယ်။ဒါကြောင့်မလို့အခုနောက်ပိုင်းမှာဆရာတို့က hemoglobin A1C ကိုပို့ပြီးတော့ဒီစီးကျို့ထိန်းသိမ်းမှုအတွက်ကိုအဓိကထားပြီးပြောကြလိုက
်။စီးကျို့ယောဂရှိမရှိဆုံးဖြတ်နိုင်မှုအတွက်လုံဆောင်လို့ရတဲ့ဆန်းသက်စစ်ဆေးမှုနည်းလမ်းတွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်။ကျေးဇူးတော်ပါ။
စီကျူစစ်စေးနည်းတွေကိုဒေါက်တာသန့်စောလူလူနဲ့ကျန်းမာရေးကဏ္ဍမှာပြောပြခဲ့တာပါအခုတော့ကိုရန်နိုင်တင်ဆက်တဲ့အားကစားကဏ္ဍပါတရုတ်နိုင်ငံမှာကျင်းပနေတဲ့19ကြိမ်မြောက်အာရှအားကစားပြိုင်ပွဲမှာမြန်မာကပိုက်ကျော်ချင်းမှာရွှေတံဆိပ်ရသွားပါပြီဂရိနိုင်ငံကအိုလံပစ်အားကစားဂွင့်ကြီးကိုတော့အာဏာပိုင်တွေကရဲအကန့်အသတ်မရှိပိတ်ထားလိုက်ပါတယ်နောက်စပိန်မှာတော့ဘာစီလိုနာအသင်းနဲ့စပိန်ဘောလုံးအဖွဲ့ချုပ်တွေကိုရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေစစ်ဆေးနေပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
အ မင်္ဂလာပါကျွန်တော်ရနိုင်မှာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်19ချိန်မြောက်အာရှအားကစားပြိုင်ပွဲကိုတရုတ်နိုင်ငံမှာဆက်လက်ကျင်းပနေတာမှာအိရှင်တရုတ်နိုင်ငံကအစုပ်စိတ်ပြီးအများဆုံးယူထားပြီးတော့အဲ့နောက်မှာတော့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒုတိယနဲ့တတိယနေရာမှာတိုက်နေကြပါတယ်တရုတ်နိုင်ငံကပြေးခုတ်ပြေးရေခူးအလေးမဒိုင်ပင်သနပ်ပြေးသပွဲတက်နစ်ဂျွန်ဘာလီလော်ရွက်လီဝူရှူးစတဲ့အားကစားနည်းတွေမှာရွှေတံဆိပ်တွေအတော်များများရထားပြီးတော့အခုဆိုရင်ရွှေတံဆိပ်160ကျော်ရထားပါတယ်မြန်မာနိုင်ငံအတွက်ပထမဆုံးရွှေတံဆိပ်ကိုတော့အောက်တိုဘာ4ရက်နေ့ဗုဒ္ဓဟူးနေ့မှာပဲအမျိုးသား4ယောက်တွဲပိုက်ကြော်ချင်းကနေရရှိခဲ့ပါတယ်မြန်မာနဲ့အင်ဒိုနီးရှားတို့ဖိုင်နယ်ကစားကြတာမှာမြန်မာက21-23 24-22နဲ့နှစ်ပွဲပြတ်နိုင်ပြီးတော့အခုနေ့အာရှအားကစားပြိုင်ပွဲရပထမဆုံးရွှေတံဆိပ်ကိုရရှိသွားခဲ့ပါတယ်ဘောလုံးပွဲတွေဘက်မှာတော့အမျိုးသမီးစီမီဖိုင်နယ်ပွဲတွေကိုအင်္ဂါနေ့ကကစားခဲ့ကြပြီးတော့ပထမစီမီဖိုင်နယ်မှာမြောက်ကိုရီးယားကဥဇ်ဘက်ကစ္စတန်ကို6-6မရှိနဲ့အပြတ်အသတ်အနိုင်ရသွားခဲ့ပါတယ်။အိရှန်တရုတ်နဲ့ဂျပန်တို့ရဲ့ဒုတိယစီမီဖိုင်နယ်ပွဲမှာတော့ဂျပန်က4-3နဲ့နိုင်သွားလို့ဂျပန်နဲ့မြောက်ကိုရီးယားတို့ဖိုင်နယ်မှာတွေ့ကြမှာဖြစ်ပြီးတော့တရုတ်နဲ့ဥဇ်ဘက်ကစ္စတန်တို့ကတော့တတိယနေရာလွတ်ရမှာဖြစ်ပါတယ်။အာရှကစားပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ခဲ့တဲ့မြန်မာအမျိုးသမီးဘောလုံးအသင်းကတော့အုပ်စုနောက်ဆုံးပွဲစဉ်မှာဖိလစ်ပိုင်ကို3-6မရှိနဲ့ရှုံးပြီးတော့တပွဲနိုင်တပွဲရှုံတဲ့ပြိုင်ပွဲကနေထွက်ခဲ့ရပြီးတော့အမျိုးသားဘက်မှာတော့မြန်မာအသင်းဟာဒုတိယအဆင့်ရှုံးထွက်မှာဂျပန်ကို5-6မရှိနဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရပါတယ်။ကျက်တောင်ပြိုင်ပွဲတွေဘက်မှာတော့တရုတ်နိုင်ငံကအမျိုးသားအသင်းလိုက်ကျက်တောင်မှာအိန္ဒိယကို3-2နဲ့နိုင်ပြီးတော့ရွှေတံဆိပ်ရခဲ့ပေမဲ့အမျိုးသမီးအသင်းလိုက်မှာတော့တောင်ကိုရီးယားကတရုတ်ကို3-3နဲ့အနိုင်ရပြီးတော့ရွှေတံဆိပ်ရသွားခဲ့ပါတယ်။ဒါဟာတောင်ကိုရီးယားအမျိုးသမီးကျက်တောင်အသင်းအတွက်တော့29နှစ်အတွင်းအာရှအားကစားပြိုင်ပွဲမှာပထမဆုံးအချိန်ရွှေတံဆိပ်ပြန်ရတာလည်းဖြစ်ပါတယ်အလေးမပြိုင်ပွဲတွေဘက်မှာတော့မြောက်ကိုရီးယားကအမျိုးသမီးအလေးမအားကစားသမားနှစ်ဦးဖြစ်တဲ့ Yi Song Gun နဲ့ Kang Hyun Young တို့ကပြီးခဲ့တဲ့စက်တင်ဘာ30ရက်နေ့ကအမျိုးသမီး48ကီလိုနဲ့55ကီလိုအလေးမပြိုင်ပွဲတွေမှာစုစုပေါင်းကမ္ဘာစံချိန်5ခုတင်နိုင်ခဲ့ကြပါတယ်မြန်မာကတော့ဒီနေ့အာရှအားကစားပြိုင်ပွဲမှာကစားနည်း9မျိုးဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့ဝူရှူပိုက်ကြော်ချင်းနဲ့ရိုးရော်လီပြိုင်ပွဲတွေမှာစုစိတ်တွေရဖို့မှန်းထားတယ်ဆိုပြီးတော့မြန်မာအားကစားအဖွဲ့ခေါင်းဆောင်ဦးခွန်ကြောင်ကအစောပိုင်းမှာပြောထားပါရယ်2018တုန်းကအင်ဒိုနီးရှားနိုင်ငံမှာကျင်းပခဲ့တဲ့အာရှအားကစားပြိုင်ပွဲမှာတော့မြန်မာကအားကစားနီကိုမျိုးဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့မြို့သမီးပိုက်ကြော်ချင်းနဲ့ဝူရှူပြိုင်ပွဲတွေမှာကျေးဇူးစိတ်နှစ်ခုရခဲ့ပါတယ်ခင်ဗျာအင်္ဂလကအားကစားပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့ကောက်တီးပြိုင်ပွဲဘက်မှာတော့ကမ္ဘာကောက်တီးပြိုင်ပွဲတွေကအထင်ကြီးနာမည်ကြီးကောက်တီးပြိုင်ပွဲတစ်ခုဖြစ်တဲ့ Ryder Cup ကောက်တီးပြိုင်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကအင်္ဂလိပ်နိုင်ငံရောမမြို့မှာကျင်းပခဲ့ပါတယ်။ဥရောပနဲ့ American အသင်းနှစ်သင်းတို့ကြားနှစ်နှစ်တစ်ကြိမ်ပုံမှန်ကျင်းပလေ့ရှိတဲ့ဒီ Ryder ဖလားကောက်တီးပြိုင်ပွဲကိုဥရောပအသင်းကဒီနှစ်မှအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဥရောပအသင်းဟာပထမနှစ်ရက်မှာတည်းကရှေ့ကနေဦးဆောင်နေခဲ့ပေမဲ့တတိယနေ့ဖြစ်တဲ့နောက်ဆုံးနေ့မှာတော့ American အသင်းကနိုင်ပွဲတွေပြန်ရပြီးနောက်ကနေပြန်လိုက်လာတဲ့အတွက်အကျိတ်နယ်ကစားခဲ့ကြပြီးတော့နောက်ဆုံးမှာတော့ဥရောပအသင်းက16မှတ်ခွဲ17မှတ်ခွဲနဲ့အနိုင်ရပြီးတော့ Ryder ဖလားကိုအနိုင်ရသွားခဲ့တာဖြစ်ပါတယ်လုံးဝနှစ်ကအမေရိကန်မှာကျင်းပခဲ့တုန်းကတော့အမေရိကန်အသင်းကအနိုင်ရခဲ့ပြီးတော့ဥရောပအသင်းကအခုတစ်ချိန်ပြန်နိုင်လိုက်တဲ့အတွက်1993ခုနှစ်နောက်ပိုင်းဥရောပမြေမှာအမေရိကန်အသင်းကိုတစ်ချိန်မှမရှုံးသေးတဲ့အစံချိန်ကိုဆက်ပြီးတော့ထိန်းသွားခဲ့ပါတယ်ဒါပြင်1993ခုနှစ်နောက်ပိုင်း17ချိန်ကစားတာမှာဥရောပအသင်းက7ချိန်နိုင်ထားပြီးတော့အမေရိကန်က3ချိန်ပဲနိုင်ထားတာဖြစ်ပါတယ်ခင်ဗျာဥရောပကအလားတည်းတစ်ခုမှာတော့ဂရိနိုင်ငံရဲ့အကြီးဆုံးအားကစားကွင်းကြီးတစ်ခုဖြစ်တဲ့ Olympic အားကစားကွင်းကြီးကိုဂရိအာနာဘိုင်တွေကရက်အကန့်အသတ်မရှိပိတ်လိုက်ပါတယ်။ဒီအားကစားကွင်းကြီးကိုတော့2004ခုနှစ်အေဒီ Olympic ပြိုင်ပွဲအတွက်တည်ဆောက်ခဲ့တာဖြစ်ပြီးတော့အခုခါမှာတော့ဒီကွင်းရဲ့အမိုးတွေရဲ့ဘေးကင်းလုံခြုံမှုနဲ့ပတ်သက်ပြီးတော့စိုးရိမ်လာနေတာကြောင့်ပိတ်လိုက်တာဖြစ်ပါတယ်။အဲ့ဒီကွင်းနဲ့အတူအနီးနားကစပိန်ပြိုင်ကွင်းကိုလည်းပိတ်လိုက်တယ်လို့ပြောပါတယ်။အခုလိုဂရိနိုင်ငံရဲ့အကြီးဆုံးအားကစားကွင်းကြီးဖြစ်တဲ့ Olympic အားကစားကွင်းကြီးကိုပိတ်လိုက်ရတာဟာစိတ်မချမ်းသာစရာဖြစ်တယ်ဆိုပြီးတော့ဂရိအားကစားဝန်ကြီးကပြောပါတယ်။ဒါမဲ့လည်းဂရိပြည်သူတွေကတော့အစိုးရအနာဘိုင်းတွေဟာဒီကွင်းကြီးကိုထိန်းသိမ်းစောင့်ရှောက်မှုအပိုင်းမှာအားနည်းချက်တွေရှိတယ်ဆိုပြီးတော့ပြောပါတယ်
။ από το 2004 από τους Ολυμπιακούς αγώνες είναι να γίνει συντήρηση στο ACA.
2004 Olympic ပြီးခဲ့ကဒီ Olympic ကွင်းကြီးကိုထိန်းသိမ်းပြုပြင်ခြင်းမရှိခဲ့တာပေါ့။ဒါကအစိုးရရဲ့ဒါဝင်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီတစ်ချောင်းလုံးဒီကွင်းကြီးရေရှည်တည်တတ်မှုတွေတေချာပြုပြင်ထိန်းသိမ်းတာကြီးမရှိပါဘူး
။မ ဒီအားသာကွန်ကြီးဟာပြိသက်9000ဆန့်ပြီးတော့အိုလံပစ်ပြိုင်ပွဲအဖြစ်ဥရောပချန်ပီယံစ်လိဘောလုံးပြိုင်ပွဲတွေနဲ့တခြားကမ္ဘာကျော်ဂီတဖြော်ပြပွဲတွေကိုလည်းအိမ်မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာဒီနေ့တစ်ပတ်ကအင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေဘက်မှာတော့တော့တော့နဲ့လီဗာပူးပွဲမှာ VAR ကိစ္စကအတော်ကိုအခြေတင်အငင်းပွားစရာပြဿနာတစ်ခုဖြစ်ခဲ့ပါတယ်ဒီပွဲမှာလီဗာပူးကကျွန်းတဲ့ဂိုးကိုလူကျုံနဲ့ဆိုပြီးတော့ဂိုးမပေးခဲ့လို့VAR ပြန်ကြည့်ဖို့တောင်းဆိုကြပေမဲ့ VAR ဒိုင်တွေကလည်းပြန်မကြည့်ပဲဂိုးမပေးခဲ့လို့လီဗာပူးသင်းနစ်နာခဲ့ပြီးတော့အဲ့နောက်မှာ Spurs ကဂိုးရသွားခဲ့တာပါနောက်ပိုင်းမှာတော့ဒိုင်လူကြီးဖွဲ့ကဒီဂိုးကိုမပေးတာဟာလူကြောင့်ဖြစ်တဲ့အမှားဆိုပြီးတော့ပြောလိုက်ပါတယ်လီဗာပူးသင်းကတော့အခုလိုမျိုးဒိုင်လူကြီးအဖွဲ့ဘက်ကရှင်းပြတာဟာလက်ခံနိုင်စရာမရှိသလိုအားကစားရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်ကြဆင်းတယ်လို့ပြောလိုက်ပြီးတော့အခုနောက်ဆုံးမှာတော့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့ VAR ဒိုင်တွေပြောတဲ့အတန်ဖိုင်ကိုပေးဖို့တောင်းဆိုထားပါရခင်ဗျာ။ပြည်မမှာတော့အခုရပိုင်းမဲ့အချုပ်တော်မူတွေကပဲဖိတ်ဆုံးကနေနေရာယူထားတယ်လို့ပြောရမှာဖြစ်ပါတယ်။ပိန်ဘောလုံးဖတ်ချုပ်ဥက္ကဋ္ဌဟောင်းလူးဝစ်ရူဘီယားလက်စ်ပိန်မျိုးသမီးအသင်းကဟမ်ဘိုဆိုကိုနန်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပိန်အမျိုးသမီးအသင်းကဘောလုံးသမားတွေဟာတရားရုံးမှာသွားရောက်ထွက်ဆိုခဲ့ကြရပါတယ်။ပိန်ကိုယ်သမားမီဆာရိုဒရီဂတ်စ်ကတော့မက်ဒရစ်မြို့ကပင်တရားရုံးချုပ်မှာမျက်မြင်သက်သေဖြစ်တဲ့နန္နာမီကသွားရောက်ထွက်ဆိုခဲ့ပြီးတော့ဘာစလိုနာကစားသမားတွေဖြစ်တဲ့အလက်ဆေးယားဘူဒဲလတ်စ်နဲ့အိုင်ရီပရက်ဒတ်စ်တို့နှစ်ယောက်ကတော့ဘာစလိုနာမြို့ကတရားရုံးမှာသွားရောက်ပြီးတော့အွန်လိုင်းကနေတဆင့်ထွက်ဆိုခဲ့ကြပါတယ်ဒီကဲတစ်ပတ်တုန်းကတော့လက်ပေးလက်ယူကိစ္စတွေကြောင့်ဘာစလိုနာအသင်းကိုထပ်ပြီးတော့စုံစမ်းစစ်ဆေးမှုတွေရှိခဲ့သလိုစပိန်ဘောလုံးအဖွဲ့ချုပ်ကိုလည်းရဲတစ်ဘက်ကဝင်ရောက်စီးနှင်တာတွေလုပ်ခဲ့ပါတယ်စပိန်ဘောလုံးအဖွဲ့ချုပ်ဒိုင်ကော်မတီဒူဥက္ကဋ္ဌโฮเซ่เนกเรร่าရဲ့ကုမ္ပဏီကို10စုနဲ့2ခုလောက်လက်ပေးခဲ့တယ်ဆိုပြီးတော့ဘာစလိုနာအသင်းကိုစုံစမ်းနေတယ်လို့တရားရုံးမှတ်တမ်းတွေကဖော်ပြလိုက်ပြီးတော့မက်ဒရစ်မြို့ကစပိန်ဘောလုံးဖွဲ့ချုပ်ကိုလည်းရက်တော့ဖွဲ့ကပြီးခဲ့တဲ့ချာသာရီနေ့မှာဝင်ရောက်ရှာဖွေခဲ့တယ်လို့ဘာစလိုနာတရားရုံးကပြောပါတယ်စပိန်တိုင်းကုမ္ပဏီထဲမှာကုမ္ပဏီတစ်ခုလုံးအဂရိလိုက်စားမှုကျူးလွန်နိုင်နေတဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုရဲ့အစိပ်ပိုင်းပြည့်ရအနေနဲ့စပိန်ဘောလုံးဖွဲ့ချုပ်ကိုဝင်ရောက်စစ်ဆေးခဲ့တာဖြစ်တယ်လို့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာဇိုနာဘက်ကတော့သူတို့အနေနဲ့တစုံတရာအမားမလုပ်ထားဘူးလို့ညှင်းဆိုထားပါတယ်ခင်ဗျာ
တရုတ်ကအာရှအာကစားပွဲကြီးမှာမြန်မာကပိုက်ကျော်ချင်းပူဆွဲသွားတာအပါအဝင်ကိုကိုရနေအာကစားကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရလို့အားလုံးအနားရခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုလိုအပတ်စဉ်ကဏ္ဍတွေအပြီးမှာတော့ VOA American အသံရဲ့ဗိုလ်ရုညအစီအစဉ်တွေအဆုံးမသက်ခင်သတင်းချင်းချုပ်ကိုမက်ခင်လေးပြောပြပေးပါအောင်ခင်ဗျာ
။မူရစ်ဆေးဖြစ်သုံးဆွဲနိုင်တဲ့ fatness ဆေးတွေကဘာတလွားဖြန့်ပြူးနေတဲ့ကွန်ရက်ကိုနှိမ့်နှင်းတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ် American တရားရေးဌာနကတရုတ်နိုင်ငံကဓာတုဗေဒကုမ္ပဏီ12ခုနဲ့ဝန်ထမ်းတွေကိုအရေးယူလိုက်ပါတယ်။ကဘာတလွား fatness ဖြန့်ပြူးမှုအကျိုးဆက်ကြောင့် American တွေတိတ်ဆုံးကြသလိုဒီအတွက်တရုတ်နိုင်ငံကဓာတုဗေဒပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေမှာတာဝန်ရှိတယ်လို့လည်းပြောပါတယ်ဖက်တနန်နဲ့မက်သဖက်တမင်းထုတ်လုပ်မှုဘိန်းပါတွေစေဝါတွေဖြန့်ပြူးမှုဥပဒေမဲ့မူရစ်စေဝါထုတ်လုပ်နိုင်တဲ့ဓာတုပစ္စည်းတွေတင်ပို့မှုတွေအတွက် American တရားရေးဌာနကတရားအရေးယူတရားစွဲလိုက်တဲ့အမှုရှိမှုကိုမနေ့ကပဲ Florida ပြည်နယ်မှာကြေညာခဲ့တာပါမြန်မာစစ်တပ်ကိုအင်ဒိုနီးရှားကလက်ရှိမှာလက်နက်ရောင်းချပေးပို့ခြင်းမရှိဘူးလို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနက VOA ကိုဒီကနေ့တုံ့ပြန်ဖြေကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံတော်ပိုင်းလက်နက်ထုတ်လုပ်ရေးကုမ္ပဏီတွေကမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတဲ့ဆိုတဲ့လူအခွင့်ရေးအဖွဲ့တွေရဲ့ဆွတ်ဆွဲချက်နဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံရဲ့ဌာနက VOA အင်ဒိုနီးရှားဌာနကဆက်သွယ်မေးမြန်းရမှာအခုလိုကြေညာချက်ထုတ်ပြန်ပြီးတုံ့ပြန်ခဲ့တာပါလူအခွင့်ရေးအဖွဲ့တွေကတော့ဒီဆွဆွဲချက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အင်ဒိုနီးရှားနိုင်ငံအမျိုးသားလူအခွင့်ရေးကော်မရှင်ကိုတင်းလာနေကတောင်းဆိုထားပါတယ်။ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်အပေါ်ဖိနှိပ်မှုတွေမှာမြန်မာနိုင်ငံကဒီနှစ်မှာဒုတိယအဆိုးဆုံးအဆင့်မှာရှိနေတယ်လို့ American အခြေစိုက် Freedom House ရဲ့အင်တာနက်လွတ်လပ်ခွင့်အစီရင်ခံစာကဖော်ပြလိုက်ပါတယ်။2021ခုနှစ်မှာအရက်သားအစိုးရကိုဖိရှားပြီးအာဏာသိမ်းခဲ့တဲ့စစ်တပ်ဟာအကြမ်းမဖက်တဲ့အာဏာဖီဆန်ရေးလှုပ်ရှားမှုတွေနိုင်ငံရေးရဆန့်ကျင်မှုတွေလက်နက်ကင်ပုံကံမှုတွေနဲ့ရင်ဆိုင်နေရပြီးအင်တာနက်လွတ်လပ်ခွင့်တွေကိုဆက်လက်ဖိနှိပ်နေတယ်လို့လည်း Freedom on the Net အစီရင်ခံစာမှာဖော်ပြခဲ့တာပါရှင်။
ကျေးဇူးပါမခင်လေးအခုလို VO ရဲ့ဗိုလ်ရုညအစီအစဉ်တွေအပြီးမှာတော့အစီအစဉ်အားလုံးကဒီမှာပဲအပြီးသက်ဆုံးသွားပါပြီဒီညထုတ်လွှင့်မှုကမဆုမွန်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Bastio ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုအခုလို nothing ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လွေရာဆန္ဒပြုဝရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.